Welcome to the Voice of America in Burmese.
Minglam ne kema shin. Washington New York VOA American San ga ni 2018 khu ni November 1 ye Buddha Pune ne ne khin season go Myanmar San no chain minute 6 nai ga ni 9 nai ti 9 kilometer 3249 lu ga ni dai yai thau lin twa ma ba shin. Jama engine nai ma.
မင်္ဂလာပါရှင်ကျမကခင်ဗျတို့တပါဒီမနက်ခင်းသတင်းတွေကိုကိုကြောင်ရုံနဲ့အတူရှင်းပြပေးမှာပါနယူးယောက်မှာမကြသေးခင်ကပဲကားနဲ့ဝင်တိုက်ပြီးတနက်နဲ့တိုက်ခတ်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ရှစ်ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်စပိန်ကခွဲထွက်ရေးကက်တလိုးနီးယားခေါင်းဆောင်တွေကိုကျတဲ့ပြည်နယ်မှာတရားရုံးတော်ကိုလာဖို့အတွက်စပိန်အစိုးရကဆင့်ခေါ်လိုက်ပါတယ်မြန်မာနိုင်ငံကိုတုံးအကြလာရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲအရာရှိကြီးဆိုင်မန်ရှော့ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသွားပါပြီ။ဒီလိုထူးခြားတဲ့တဲ့င်းလေးတွေကြားမှာပါမှအကျဉ်း
။ကောင်းပါပြီရှင်။စောစောကကြားခဲ့ရတဲ့အတိုင်းအခုအတန်လွင့်ချိန်မတိုင်ခင်နာယီပိုင်းပြီးခဲ့တဲ့နာယီပိုင်းအတွင်းကနယူးယောက်မြို့လူစီကားတဲ့နေရာမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့အတွက်လူရှိဦးသေဆုံးပြီးဒဒါဇင်လောက်ဒဏ်ရာရသွားတဲ့အကြောင်းနယူးယောက်မြို့တော်ဝင်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
It's a very painful day in our city. Horrible tragedy on the west side. Let me be clear that based on the information we have at this moment, this was an act of terror.
ဒါကတော့ဒီနယူးယောက်မြို့တော်ဝင်သတင်းနယူးယောက်မြို့တော်ဝင်ကသတင်းတောက်တွေကိုပြောကြားသွားတာနဲ့ပတ်သက်ပြီးတော့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်ရှင်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်ရေကူညီဖြည့်ရှင်ဖို့မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ American ဒီတန်ကိုစလေအစ်မြစ်တန်ကိုစလေအဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့လည်းအပြည့်အစုံကိုတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်နေတို့ကကြောပြပါအောင်ရှင
်။နယူးယောက်မြို့ရဲ့လိုအမန်ဟန်တန်ရပ်ကွက်မှာမကြသေးခင်ကပဲကားနဲ့ဝင်ရောက်တိုက်ခိုက်ပြီးတနက်နဲ့တိုက်ခတ်မှုတွေဖြစ်ပွားခဲ့ရမှာရှစ်ဦးသေဆုံးပြီးဒဒါဇင်နဲ့မနည်းထိခိုက်ဒဏ်ရာရသွားတယ်လို့နယူးယောက်မြို့တော်ဝန်ဘယ်ဒီဘလတ်စီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်တိုက်ခိုက်မှုကြောင့်သူအတော်များများဒဏ်ရာရရှိခဲ့တယ်လို့ NYPD နယူးယောက်ရဲတပ်ဖွဲ့ကအစောပိုင်းမှာပြောခဲ့တာပါဒီတိုက်ခိုက်မှုကတကောတော့တိုက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုဖြစ်လို့မယ်ဆိုတဲ့သတင်းချက်လည်းမရအကြောင်းလဲနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှုကအင်္ဂါနေ့ညနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒဏ်ရာရသူတွေကိုဘယ်ဒီစေယုံကိုခေါ်သွားကြောင်းနဲ့ဒဏ်ရာရရှိမှုအသေးစိတ်ချက်လက်တွေကိုတော့မသိရသေးပါဘူးရဲကတော့မတင်ကားသူတဦးကိုဖမ်းဆီးထားပါတယ်။နောက်ဆုံးရတဲ့သတင်းတွေအရဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရဖြစ်နဲ့ကင်တွဲပြီးလှုပ်ဆောင်နေတယ်လို့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကပြောပါတယ်။ထရက်ကားတစ်စီးကဆက်ဘင်းတွားလမ်းမှာမောင်းနှင်ပြီးလမ်းတွားလူတွေနဲ့ဆက်ဘင်းစီးသူတွေကိုဝန်တိုက်ခဲ့တာဖြစ်ကြောင်းရဲကပြောပါတယ်။အသက်29နှစ်အရွယ်ဒီထရက်ကားမောင်းသူဟာလူနှစ်ဦးကိုဝင်တိုက်ခဲ့ပြီးနောက်ကြောင်းကားတစ်စီးနဲ့တိုက်မိပါတယ်။ကားသမားဟာ Arab လို့ God is great ဖျားတဲ့ခင်ကမြင့်မြတ်တယ်လို့ဩဟစ်ခဲ့ကြောင်းမျက်မြင်သက်တွေကပြောပါတယ်။ကားသမားဟာသူ့ကားထဲကနေတနက်နဲ့လိုက်ကင်ပြီးထွက်လာတယ်လို့လည်းမျက်မြင်သက်တွေကပြောပါတယ်။အင်္ဂါနေ့ညနေကဖြစ်ပေါ်တဲ့တိုက်ခိုက်မှုက Chambers နဲ့ Westland တွေနားမှာဖြစ်ပြီးဒီနေရာကိုမတော်ကြဖို့ရဲကအများပြည်သူကိုနှိုးဆော်ထားပါတယ်
။ American ပြည်ထောင်စုအစိုးရစုံစမ်းစစ်ဆေးသူတွေကိုလိန်ညာမှုနဲ့အပြစ်ရှိတယ်လို့တင်းနာနေတုန်းကဆွဲချက်တင်ခံခဲ့ရတဲ့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကြံပေးပုဂ္ဂိုလ်ဟောင်းဂျော့ဂျ်ပပါဒိုပလော့စ်ကိုသမ္မတထရန့်ကတကယ်တော်တဲ့လူလို့တစ်ချိန်လုံးကပြောခဲ့ပြီးပြီမယ်လေ။မနေ့တုန်းကတော့ဒီအစ်စ်နိတ်တာမန်စေတနာဝန်ထမ်းလူငယ်တူပါဆိုပြီးတော့သူကပြောပါတယ်။လူလိန်တူဖြစ်လေထုတ်ပေါ်ခံခဲ့ရပြီလို့လည်းသမ္မတထရန့်က Twitter အင်တာနက်လူမှုကွန်ရက်ကနေတဆင့်ပြောပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်မှုကာလအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုအထူးစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပြီးတော့တင်းလာနေတုန်းကဂျော့ဂျ်ပပါဒိုပလော့စ်အပါအဝင်သမ္မတထရန့်အတွက်လှုပ်လှုပ်ခဲ့ဘူးသူ၃ဦးကိုလိန်လယ်မှုငွေကြေးခွာခြားမှုအပါအဝင်တခြားဆွဆွဲချက်တွေနဲ့ဆွဲချက်တင်ခဲ့ပါတယ်အသက်30အရွယ်ဂျော့ဂျ်ပပါဒိုပလော့စ်ကိုသမ္မတထရန့်ကရည်နံနဲ့စွန့်ရင်ဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ပြီးခဲ့တဲ့မလာတုန်းကခန့်အပ်ခဲ့တာပါတင်းလာတဲ့တုန်းကဆွဲချက်တင်ခံခဲ့ရသူနောက်နှစ်ဦးကတော့သမ္မတထရန့်အတွက်မဲဆွယ်စီယုံရေးမှုတာဝန်ယူခဲ့တဲ့ဖော်မနက်ဖို့နဲ့သူနဲ့စီးပွားဘက်တူလည်းဖြစ်သမ္မတထရန့်မဲဆွယ်စီယုံရေးလုပ်ငန်းတွေမှာတာဝန်မျိုးမျိုးယူခဲ့ပြီးတဲ့ Rick Gates လို့ပဲဖြစ်ပါတယ
် American ပြည်ထောင်စုကိုစောစောကားကားပြောဆိုမှုတွေလုပ်ခဲ့ပြီးတဲ့ Philippine သမ္မတ Rodrigo Duterte နဲ့ American သမ္မတ Donald Trump တို့ကြားဆက်ဆံရေးအတော်ကောင်းမွန်နေကြတယ်လို့မနေ့ကပဲအင်ဂျီရောကပြောပါတယ်သမ္မတထရန့်ရဲ့အာရှ၅နိုင်ငံခီးစဉ်သားမဲ့တောက်ကြံနေမှာစတင်မှာပါဖိလစ်ပိုင်နိုင်ငံကိုလည်းသမ္မတထရန့်တောင်းရောက်มาဖြစ်ပြီးအဲ့ဒီမှာသမ္မတဒူတာရီနဲ့လည်းတွေ့ဆုံมาဖြစ်ပါတယ်သမ္မတထရန့်နဲ့ဖိလစ်ပိုင်သမ္မတဒူတာရီတို့နှစ်ဦးကြားအစအပြန်လမ်းဆက်သွယ်မှုတွေနဲ့တယ်လီဖုန်းပြောဆိုမှုတွေလုပ်ခဲ့ပြီးရင်းနှီးနှီးဖြစ်လာကြတဲ့အချိန်မှာရှိနေကြောင်း တမရထရမ်အစိုးရဖွဲ့ကအစ်မင်းအရာရှိသူကပြောပါတယ်ဖိလစ်ပိုင်နဲ့အမေရိကန်တို့ဟာရေရှည်မဟာမိတ်တွေဖြစ်ပေမဲ့ဖိလစ်ပိုင်မှာမူရစ်စစ်ဝါနဲ့ပတ်သက်သူတွေကိုတပ်ဖြတ်နှိမ်နှင်းမှုနဲ့ပတ်သက်ပြီးတမရအိုဘားမားကဒါဟာလက်မခံနိုင်တဲ့လုပ်ရဖြစ်တယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာဖိလစ်ပိုင်တမရဒူတာတွေကအမေရိကန်နဲ့မဟာမိတ်အဖြစ်ကခွဲထွက်မယ်လို့ဒေါသတကြီးနဲ့ကြေညာတာပါဒါပေမဲ့အခုတမရထရမ့်ကတော့တမရဒူတာရဲ့မူရစေဝါဆန့်ကျင်နှိမ်နှင်းလှုပ်ဆောင်မှုတွေကိုချီးကျူးပါတယ်။ဆက်ညက်ကြမဲ့တမရထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်မှာဂျပန်၊ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတောက်ရောက်မှာဖြစ်ပြီးဒီခီးစဉ်ကတမရဖြစ်လာပြီးနောက်ပိုင်းတမရထရမ့်ရဲ့ပထမဆုံးနဲ့အချိန်ကြာဆုံးအာရှခီးစဉ်ဖြစ်ပါတယ်
။စပိန်နိုင်ငံကနေခွဲထွက်ဖို့ကြေညာခဲ့တဲ့ကတလိုနီးယားအစိုးရအဖွဲ့ခေါင်းဆောင်ကာလစ်ပွန်ချက်မွန်ကိုစစ်သားပရင်းနဲ့မနဲ့မှာတရားရုံးကိုရောက်လာဖို့စပိန်နိုင်ငံတရားရုံးချုပ်ကနေပြီးတော့ဆင့်ခေါ်လိုက်ပါတယ်။လော့ဇယ်ဘယ်ဂျီယံနိုင်ငံပရဆက်မြို့မှာလုံခြုံရေးရရှိဖို့နဲ့လွတ်လပ်ခွင့်ရရှိဖို့တရားရောက်နေတဲ့ဒီကောက်ပွန်ချက်မွန်နဲ့သူနဲ့အပေါင်းပါတွေကိုနိုင်ငံတော်အကြီးအကဲပြည့်အောင်လှုပ်ဆောင်မှုတပုံထမှုနဲ့လွဲသုံးစားမှုတွေနဲ့တရားဆွဲဆိုဖို့စပိန်နိုင်ငံတရားသူကြီးတွေကစီစဉ်ထားတယ်လို့ကြေညာပါတယ်။ကာလစ်ပွန်ချမွန်ကတော့ဒီဘယ်ဂျီယံနိုင်ငံမှာခိုလုံခွင့်လုံးမှာမဟုတ်ဘူးလို့ဒီမနေ့ကပြောထားပါတယ်။သူနဲ့သူ့အစိုးရဖွဲ့ဝင်73ကိုကြာတာရင်းနဲ့မနေ့9နာရီမှာတရားရုံးကိုလာဖို့ဆင့်ခေါ်ထားတာပါ။တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့သဘုံထမှုပါဝင်နှစ်ပေါင်း30ထဲမှနေ100,000တန်းနဲ့သူတို့ကြာခံရဖို့ရှိရလို့ကက်တလိုနီးယားခွတ်ထွက်ရေးကိုဦးဆောင်သူတွေကိုရေးယူဖို့ကြိုးပမ်းနေတယ်။စပိန်တရားသူကြီးချုပ်ဟိုဆေမန်နျူအယ်မာဇာကပြောထားပါတယ်။အော်တိုဘလာတည့်နေတုန်းကစပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ပြီးတော့တည်ကြလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ထူထောင်ရေးပြည်သူ့ဆန္ဒခံယူမှုမှာခွဲထွက်ရေးကိုတခဲနဲ့ထောက်ခံမဲတွေပေးထားခဲ့ကြတာပါ။ဒါပေမဲ့စပိန်ဆိုကတော့အဲ့ဒီခွဲထွက်ရေးကိုလုံးဝလက်မခံပါဘူ
း။ UAE ဘီဝီကတည်းကမနေ့ဖက်မြန်မာဘာသာစစ်စစ်လေးကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 432 5.40 kHz 4433ရ 5.48 kHz 6715နဲ့ဒုတိယနာယူဝမှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တိုင်းအမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကို300ကျော်လောက်ခဲ့တဲ့ American နိုင်ငံသားဌာနလူရည်ဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Simon Hanshaw ဦးဆောင်တဲ့အစ်မင်ကိုယ်စားလှယ်ဖွဲ့ဟာအခု Bangladesh နိုင်ငံကိုဆက်လက်ထွက်ခွာနေပြီဖြစ်ပါတယ်။ Mr. Hanshaw နဲ့ဖွဲ့ဟာရခိုင်ပြည်နယ်အကြက်တဲကနေနောက်ဆက်တွဲကြုံတွေ့လာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေဖြည့်ဆည်းဆိုင်ရာနဲ့တစ်ဖက် Bangladesh နိုင်ငံကိုအုံရင်ဆန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်တွေအရေးနီးလန်းရှာဖို့အတွက်မြန်မာနဲ့ Bangladesh နိုင်ငံတွေကို October 29ရက်ကနေ November 4ရက်နေ့ထိ6ကြာခီးစဉ်လာရောက်တာပါ။ကိုယ်စားလှယ်ဖွဲ့ကရန်ကုန်နဲ့နေပြည်တော်တွေကိုသွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ရက်ဖက်လူမှုလူ့အဖွဲ့အစည်းတွေတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်စစ်တွေကိုလည်းသွားခဲ့ပြီးပြည်နယ်ရင်းကရခိုင်ကောင်းဆောင်နဲ့ရွှေညာတိုင်းဝိုင်းနဲ့ဥယျာဉ်ရွှေပြောင်းနေသူတွေနဲ့ပါတွေ့ဆုံခဲ့တယ်လို့အင်ကာနဲ့အမေရိကန်နိုင်ငံကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ဒုက္ခသည်အခုဆိုရင်6သိန်းကျော်နေပြီမို့အခြေအနေတွေတည်တည်ချာချာသိရအောင်ဘင်္ဂလားဒေ့ရှ်ကိုပါတော့ရောက်ပြီးဗုဒ္ဓဖူးနေ့လောက်မှာစတင်လေ့လာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေအလှရှင်တွေလူသားဆန္ဒမှုအကူအညီပေးအဖွဲ့ပြင်ဒုက္ခသည်တွေနဲ့ပါတွေ့ဆုံမှာပါ
။အင်္ဂါနေ့မနေ့ပိုင်းကမြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုလှေနဲ့ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်အနည်းဆုံး၄ဦးဘင်္ဂလားဒေ့ရှ်တောင်ပိုင်းကမ်းခြေနားအရောက်လှေမောက်တဲ့အတွက်သေဆုံးခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမာမင်းကြီးယုံ UNHCR အဖွဲ့ကပြောပါတယ်။မော်နော့ခင်တောင်ပိုင်းကနေပြီးတော့မနက်ခင်း2နာရီလောက်ကထွက်လာခဲ့တဲ့ငါးဖမ်းလေထဲမှာမိသားစု6စုကလူပေါင်း42ယောက်လိုက်လာတာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ကမ်းခြေနားကတ်တဲ့အချိန်မနက်7နာရီခွဲလောက်မှာလှိုင်းကတိတ်ကြီးနေလို့လှေမောက်သွားတာဖြစ်ပါတယ်။15နှစ်အရွယ်လူငယ်တူလဲအဲ့ဒီမှာပွဲချင်းပြီးတည်ဆုံခဲ့ရတယ်လို့ဒဏ်ရာသူတွေကိုဆေးရုံစည်းကမ်းနေအဖို့လမ်းမှာနောက်ထပ်3ဦးတည်ဆုံခဲ့ရတယ်လို့ UNHCR ကဆိုပါတယ်။အခင်းပြပေါ်တဲ့နေရာကိုအဲ့ဒီမှာရှိနေတဲ့ကုလသမဂ္ဂကယ်ဆယ်ရေးရေးလုတ်သားတွေနဲ့သူတို့နဲ့အတူလက်တွဲလှုပ်ဆောင်နေသူတွေချက်ချင်းရောက်သွားပြီးတော့အသက်ရှင်ကျန်ရစ်ခဲ့သူတွေအတွက်ဆေးဝါးအကူအညီတွေအစားအစာတွေနဲ့အစားအဝတ်အစားတွေကိုပေးခဲ့တယ်လို့လည်းပြောပါတယ်။ထခရဖက်မှာလည်းနောက်ထပ်လေတစည်းလိုက်နဲ့လိုက်ပါလာတဲ့မိသားစုဝင်တွေကမ်းပေါ်အကူမိခင်တွေလက်ထဲကနေကလေး3ဦးရေးတဲ့ကြပြီးတည်ဆုံခဲ့တယ်လို့ဒေသခံသတင်းတွေမှာဖော်ပြထားပါတယ်။
American ပြည်တော်စုရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ဟာလာမယ့်ဗန္ဓာရေးနှစ်မှာအချိန်နှိမ့်နဲ့စတင်ဖို့ရှိနေပါတယ်။အစ်စ်ထုတ်ပြန်လိုက်တဲ့ဒုက္ခသည်စီစီအစီအစဉ်တွေအပြင်လာမယ့်12လအတွင်းလာရောက်မယ့်အခြေချမဲ့သူအရေးအတွက်ကိုတည်သာစွာ short term မှာဖြစ်ကြောင်းအစိုးရကကြေညာခဲ့တဲ့အတွက်ဖြစ်ပါတယ်။အောက်တိုဘာလထဲမှာဒုက္ခသည်1200လောက်ရောက်လာတယ်လို့ American နိုင်ငံရဲ့ဌာနကထုတ်ပြန်ခဲ့ပြီးလက်ရှိဗန္ဓာရေးနှစ်မှာဒုက္ခသည်လက်ခံရေးအစီအစဉ်နဲ့လာရောက်သူဟာ38နှစ်အတွင်းမကြုံဘူးအောင်နှေးပါခဲ့တာဖြစ်ပြီးသက်မတဲ့အများဆုံးဒုက္ခသည်ဥယျာဉ်4000ကျွဲလက်ခံဖို့အတွက်တစ်လကိုဒုက္ခသည်3,950လက်ခံရမှာဖြစ်ပါတယ်။
သတင်းသမားတွေတတ်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းလို့မရတဲ့နိုင်ငံတွေထဲမှာဆိုမာလီယာနိုင်ငံက၃နှစ်ဆက်တိုက်ရှိလာနေပြီးတော့အစိုးဆုံးဆင့်ကိုရောက်လာခဲ့ပြီလို့နယူးယောက်ခြေစိုက် CPJ ခေါ်သတင်းသမားများကာကွယ်ရေးဖွဲ့ကပြောလိုက်ပါတယ်။ပြည်သူ့စစ်ဖြစ်နေတဲ့ဆိုမာလီယာနိုင်ငံထဲမှာပြီးခဲ့တဲ့ဆယ်နှစ်အတွင်းသတင်းသမား၂000ကျော်တတ်ခံခဲ့ရတယ်လို့ CPJ ဖွဲ့ကထုတ်ပြန်တဲ့စီးရင်ထဲမှာမနေ့ကဖော်ပြထားတာပါ6နှစ်ကျော်ကြာပြည်တွင်းစစ်ဖြစ်ပွားနေတဲ့စီးရီးယားနိုင်ငံက CPJ ရဲ့အစိုးဆုံးစီးရင်ထဲမှာမနေ့တုန်းကတတိယနေရာရှိရာကနေပြီးတော့အခုဒုတိယနေရာကိုရောက်လာပါတယ်။စီးရီးယားနိုင်ငံမှာသတင်းသမားကိုတတ်တဲ့လူတွေလွတ်နေတာပါ CPJ ရဲ့စီးရင်ထဲမှာတတိယနေရာကိုဒီနေ့ရောက်လာတာကတော့အီရတ်ဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကတော့နံပါတ်5နေရာမှာရောက်ရှိလာပါတယ
်။ဟုတ်တပုနေနဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုဆက်လက်အတန်လှည့်နေပါတယ်။အခုကျမတို့အတန်လှည့်ချိန်မတိုင်ခင်ပြီးခဲ့တဲ့နာရီပိုင်းတုန်းကနယူးယောက်မြို့လိုဝါမဟန်တန်မှာထရက်ကားနဲ့ဝင်ရောက်တိုက်ခိုက်ပြီးတော့တနက်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူရှင်ဦးသေဆုံးပြီးတရားစင်နဲ့မင်းထိခိုက်ဒဏ်ရာရသွားတယ်လို့နယူးယောက်မြို့တော်ဝင်ဘီလ်ဂျီဘလာစီယိုကသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရက်ဖြစ်ကင်တွဲဆောင်ရွက်နေကြောင်းလဲ FBI ပြည်ထောင်စုစုံစမ်းရေးဘျူရိုကပြောပါတယ်။အခြေအနေတွေကိုစောင့်ကြည့်နေတဲ့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ။
နယူးယောက်မြို့ Chambers နဲ့ West Landy အနီးမှာအင်္ဂါနေ့ညနေဒေသစံတော်ချိန်3နာရီခန့်မှာ Trucker တစ်စီးကစပိန်သွားလမ်းပေါ်ကိုမောင်းနှင်ပြီးလမ်းသွားနေတဲ့သူတွေနဲ့စပိန်စစ်သူတွေကိုဝင်တိုက်ခဲ့တဲ့အကြမ်းဖက်လို့ရကြောင်းအ ਨੇ ဆုံးလူ10ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားတဲ့အကြောင်းအခင်းဖြစ်ပွားပြီးနိုင်ပိုင်းအကြမ်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနယူးယောက်မြို့တော်ဝန် Bill de Blasio ကပြောပါတယ
် We at this moment based on the information we have we know of 8innocent people who have lost their lives
and over the time ကျွန်တော်ရရှိထားတဲ့တရင်တွေရအပြစ်မဲ့တဲ့လူ10ဦးသေဆုံးခဲ့ပြီးတရားစင်ကျော်ဒဏ်ရာရရှိခဲ့ပါတယ
်အခုလိုတိုက်ခတ်မှုဖြစ်သွားခဲ့တဲ့အတွက်ဒီကနေ့ဟာနယူးယောက်မြို့အတွက်အမတန်စိတ်မချမ်းမြေ့စရာကောင်းတဲ့နေ့တစ်နေ့ဖြစ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကပြောပါတယ
် It's a very painful day in our city horrible tragedy on the west side Let me be clear that based on the information we have at this moment
ကျွန်တော်မြန်မာဒီနေ့ဟာတိတ်ကိုဝမ်းနဲ့ခြေကွဲပေါ်ရာနေဖြစ်ပါတယ်မဟတန်နောက်ဖက်ချမ်းမှာဆူရလာတဲ့ဖြစ်ရကြီးမှာကျွန်တော်တို့ရရှိထားတဲ့သတင်းအချက်အလက်တွေအရဒါဟာအကျန်းဖက်သမားရဲ့လုပ်ရဖြစ်ပါတယ်တိတ်ကိုတူရဲဘောကြောင့်တဲ့အကျန်းဖက်မှုပါပဲအပြစ်မဲ့တဲ့အရသားတွေကိုပြစ်မှတ်ထားတယ်ဒီလိုကံကြမ္မာဆိုးနဲ့ကြုံတွေ့ရမယ်လို့မထင်ထားကြတဲ့တာမန်လူတွေကိုအနေရပြုခဲ့တာလည်းဖြစ်ပါတယ
်တိုက်ခိုက်သူအနေနဲ့နယူးယောက်မြို့သားတွေရဲ့စိတ်ဓာတ်ကိုရိုက်ချိုးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာဖြစ်ပေမဲ့လည်းအခုလိုအကြမ်းဖက်တိုက်ခတ်မှုကြောင့်နယူးယောက်မြို့သားတွေရဲ့စိတ်ဓာတ်ဟာရင်းရင်တော့မှမဟုတ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကဆက်ပြောပါတယ
် We know that this action was intended to break our spirit but we also know New Yorkers are strong
ဒီကျပ်ပလူရဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုထိုးနှိမ်မှုအတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်ဆိုတာကျွန်တော်တို့သဘောပေါက်ပါတယ်ဒါပေမဲ့ကျွန်တော်တို့နယူးယောက်မြို့သားတွေဟာအမှန်ပြည့်ကြတယ်ခံနိုင်ရည်ပိုးရှိကြတယ်အကြမ်းဖက်လူရဲကြောင့်အမေရိကန်နိုင်ငံသားတွေရဲ့စိတ်ဓာတ်ကိုဘလို့မှပြောင်းလဲစေနိုင်မှာမဟုတ်ပါဘူး။ချင်းချောက်တာကိုဘလို့မှမခံပါဘူး။ဒီကနေ့ကြေကွဲပေါ်ရာဖြစ်ရကြီးရဲ့နေရာအနီးမှာအရင်ကလည်းအကဲစမ်းခံခဲ့ရတဲ့ဖြစ်ရဖြစ်ခဲ့ပြီးပါပြီ။မြို့တော်မြို့သားတွေဟာအညံ့မခံပါဘူး။တင့်တော်တယ်လို့တုံ့ပြန်သွားမှဖြစ်ပါတယ်။အရှုံးမပေးနိုင်ပါဘူး
။အခုတက်ကတ်မှုဖြစ်သွားခဲ့တဲ့နေရာဟာ 9/11 လို့ခေါ်တဲ့2000ခုနှစ်စက်တင်ဘာလ17ရက်နေ့ကကမ္ဘာကုန်သွယ်ရေးမျိုးစင်ကြီးတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နေရာမှာအမတ်တရတိဆောက်ထားတဲ့ 9/11 memorial ရဲ့အထိတ်မှအဆောက်အဦနားမှာဖြစ်သွားခဲ့တာပါဒီတိုက်ခိုက်မှုဟာတရဲဘောကြောင့်နဲ့လို့ရဖြစ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်လက်ရှိမှာတော့အဲ့ဒီတိုက်ခိုက်သူကိုနယူးယောက်မြို့ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးဖြစ်ပါတယ်တမန်တော်ဒေါ်နယ်ထရမ့်ကလည်းတိတ်ကိုစိတ်ဖောက်ပြန်နေသူတဦးကနယူးယောက်မြို့မှာတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းရဲတပ်ဖွဲ့ကဒီကိစ္စကိုအနီးကပ်ကင်တွယ်ဖြေရှင်းနေကြောင်းနဲ့အမေရိကန်ပြည်ထောင်စုမှာဒါမျိုးလာလုပ်လို့မရကြောင်း Twitter လူမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်နယူးယောက်မြို့ရဲမင်းကြီး James B. O'Neil ကတော့အကြမ်းဖက်တိုက်ခိုက်သူဟာအသက်29နှစ်အရွယ်အမျိုးသားတဦးဖြစ်တယ်ဆိုတာကလွဲလို့သူနဲ့သက်ဆိုင်တဲ့တခြားအသေးစိတ်အချက်အလက်ကိုထုတ်ဖော်ပြောကြားဖို့ညှင်းဆိုခဲ့ပါတယ်အမေရိကန်သတင်းမီဒီယာတွေမှာတော့တိုက်ခိုက်သူဟာ Uzbekistan နယ်ဝါတဦးဖြစ်တယ်လို့ဖော်ပြကြပါတယ်ဒီတိုက်ခိုက်မှုဟာတကိုယ်တော်တိုက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုပြုလုပ်မယ်ဆိုတဲ့သတင်းအချက်အလက်မရထားသေးကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအလုပ်လုပ်နေတဲ့မြန်မာနယ်ပွားတဦးကလည်းတိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုမှာဟောလိုဝင်းနေ့ဖြစ်တာကြောင့်လူညုံရေးအတွက်လူမှုအကြမ်းဆိုးရိမ်မှုတွေရှိနေတဲ့အချိန်မှာဖြစ်သွားခဲ့တာလို့ VOA ကိုအခုလိုပြောပြပါတယ်။
ဒီမှာကတော့ရုံးမှပဲရှိတယ်ရုံးမစစ်ပေးပါတော့ဘာဖြစ်လဲဆိုတော့အဲ့ဒါကြီးဆ feminist ဆိုတော့သူစင်ပေါ်နည်းနည်းလေးဆိုသေးရပေါ့ဒါပေမဲ့အဲ့ဒီဖြစ်တာကလူငယ်ရွေးလာကဆိုတဲ့အခါကျတော့ရုံးမာကလေသူ cell phone ကို emergency alert message ရောက်တယ်ရောက်တဲ့အခါကျတော့ဖုန်းထဲကနေပြီး internet တွေပါနေနည်းနည်းတော့ကြည့်လိုက်ပြီးတော့ကြည့်လိုက်ရတာပေါ့အဲ့ခါကျတော့ဒီနေ့ကလည်း Halloween ဖြစ်တယ်ဆိုတော့လူတွေကဒီနေ့ဆိုလို့ရှိရင်ပြပါကြရဲ့နောက်တစ်ခါ parade တွေပါရရှိရမှာဆိုတော့လူအများကြီးစုစည်းကြနေရတယ်မှာပါရစ်တော့လည်းအဲ့ဒါကို consent ဖြစ်တယ်တော့ခါရောက်ဆင်းလို့ရှိရင်လည်းငကိုရေကအခုတလောပါလေအဲ့လိုခုခုဆိုလို့ရှိရင်ပို့ပြီးတော့ရထားကြီးချက်တော့မှာပဲဆိုတော့အဲ့ဒါမျိုး consent ဖြစ်တယ်နောက်အခုကျမတို့ရောင်းလာကြတော့ဒီ flow between first and second avenue ပြီးတော့ 44th 45th ဆိုတော့အခုဖြစ်တဲ့နေရာက911ဖြစ်သွားတဲ့နေရာနဲ့ဒီရဲ့လေဆိုတော့ခင်ဗျားတို့လှမ်းနေဒါပေမဲ့လည်း Queen Center နေရာဆိုတော့ everywhere traffic security ချတော့မှာဟုတ်တခု concern ဖြစ်ပါတယ
်တန်ရရသူတွေကတော့ New York မြို့ Bellevue စေယုံကိုခေါ်သွားကြောင်းနဲ့တန်ရရရှိမှုအသေးစိတ်အချက်လက်တွေကိုတော့မသိရသေးကြောင်း New York မြို့ရဲတပ်ဖွဲ့ကပြောပါတယ်ကာသမားဟာ Arab လို God is great ဖျားသခင်ကမြင့်မြတ်တယ်လို့အော်ဟစ်ခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်ထရက်ကားသမားဟာသူ့ကားထဲကနေတင်းနှက်နှက်လက်ကင်ပြီးထွက်လာတယ်လို့မျက်မြင်သက်သေတွေကလည်းပြောပါတယ်အကြမ်းဖက်တိုက်ခိုက်သူဟာသူ့တိုက်ခိုက်မှုပြုလုပ်ခဲ့တဲ့ထရက်ကားကို Home Depot အင်းဆောက်ပစ္စည်းတွေရောင်းတဲ့စတိုးဆိုင်ကနေငှားလာတဲ့ကားနဲ့ပြုလုပ်ခဲ့တာဖြစ်ကြောင်းလည်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်အခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်နယူးယောက်မြို့ရဲ့လုံခြုံရေးကိုတိုးမြှင့်ထားကြောင်းလည်းအင်္ဂါနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုစောဝင်းလိုက်ပါရှင်American သမ္မတ Donald Trump ရဲ့အာရှ၅နိုင်ငံခီးစဉ်ကတော့ဒီသတင်းပတ်အတွင်းစတင်တော့မှာပါဒီခီးစဉ်မစခင်မှာပဲတရုတ်နိုင်ငံဘက်ကအကောင်းမြင်တဲ့မျှော်လင့်ချက်တွေနဲ့ကြိုတင်ပြောဆိုတာတွေရှိပေမဲ့ American ဆိုင်ရာတရုတ်တန်မတ်ကြီးကတော့သူတို့ရဲ့ data ring ပြဿနာမှာ American ကဝင်မပါဘူးပြောထားပါတယ် BOA သတင်းတော့ Victor Betty ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လင်းကဆက်ပြီးပြောပြမှာပ
ါသမ္မတ Trump ရဲ့အာရှ၅နိုင်ငံခီးစဉ်ထဲမှာတရုတ်နိုင်ငံလည်းပါဝင်ပြီးနိုမလာရှိရကနေ10နှစ်ထိတရုတ်နိုင်ငံကိုသမ္မတ Trump လာမဲ့ခီးစဉ်ဟာနိုင်ငံခြားအပြန်အလှန်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာစေမဲ့ခီးစဉ်ဖြစ်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွမ်းရင်ကနေတုန်းကပြောခဲ့ပါတယ
်ထရန့်ဖူ總統呢不久相應習近平主席的邀請對中國進行
國際上面သမ္မတ Trump ရဲ့ခီးစဉ်ကတရုတ်နဲ့အမေရိကန်နှစ်နိုင်ငံအကြားအပြန်အလှန်အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုပိုးပြီးအားကောင်းလာစေလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီခီးစဉ်ကနေတရုတ်နဲ့အမေရိကန်ပြည်သူတွေအတွက်တည်ကြတဲ့အကျိုးစီးပွားတွေကိုပိုးပြီးဖြစ်လာစေလိမ့်မယ်လို့မျှော်လင့်ရတဲ့အပြင်ကမ္ဘာနဲ့ဒေသတွင်းတည်ငြိမ်မှုကြီးပွားချမ်းသာမှုနဲ့ငြိမ်းချမ်းမှုတွေကိုလည်းနှစ်နိုင်ငံအားနဲ့ပိုးပြီးလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ
်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွန်းရင်ကအခုလိုကောင်းမွန်တဲ့မျှော်လင့်ချက်တွေနဲ့မင်းလုံးကပြောခဲ့တယ်ဆိုပေမဲ့လည်းအမေရိကန်နိုင်ငံဆိုင်ရာတရုတ်တန်မတ်ဆွေးတင်ကိုင်းမကြခင်တုန်းကပြောခဲ့တဲ့အထက်မှာတော့အမေရိကန်ကိုသူတို့ဒေသတွင်းကိစ္စတွေမှာဝင်ပြီးတော့မပါဘို့သတိပေးတိုက်တွန်းထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးချီစီစဉ်နေတဲ့ပတ်သက်ပြီးတော့အခြေအနေတွေအနေနဲ့ပိုကြီးမလာခင်စစ်ဆက်ညှိနှိုင်းကြဖို့တရုတ်ဘက်ကတိုက်တွန်းထားပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာတည်မာနေတဲ့ဒေသတွင်းပြည်ပခါတွေကိုဖြေရှင်းတဲ့နေရာမှာအမေရိကန်တွေနဲ့ဘေးရှောင်နေဖို့ကိုလည်းတရုတ်တမ္မတ်ကတိုက်တွန်းခဲ့ပါတယ်။သူကသမ္မတ Trump ရဲ့တရုတ်ပြည်ခီးစဉ်ကိုတမိုင်းတင်မဲ့ခီးစဉ်တစ်ခုဖြစ်လာရေးလှုပ်ဆောင်မှုလည်းတိုက်တွန်းခဲ့ပြီးတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့တော့လုပ်လိုက်မယ်လို့သူမထင်တဲ့အကြောင်းတရုတ်နိုင်ငံကိုဘယ်သူမှလည်းထိန်းချုပ်လို့မရနိုင်တဲ့အကြောင်းအမေရိကန်ဆိုင်ရာတရုတ်တမ်မတ်ဆွေတျန်းကိုင်ကပြောထားပါတယ်တရုတ်ဘက်ကအခုလိုမျိုးပြောဆိုနေတာတွေကအမေရိကန်ရဲ့လွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားသွားလာမှုစီစဉ်တွေကိုပြောကျင်နေတဲ့သဘောပဲလို့အာရှပစိဖိတ်ရေးရာ The Diplomat Magazine ရဲ့တွဲပယ် Editor Ankit Pandar က VOA ကိုပြောပါတယ
် The context here has been the stepped up pace of US freedom of navigation operations in the South China Sea we've seen four from the Trump administration
တကယ်ထင်ကြလားဒီတောင်တရုတ်ကနေတဲ့အမေရိကန်ဘက်ကလွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားမှုအစီအစဉ်တွေကိုအရှိန်မြှင့်လှုပ်ဆောင်လာခဲ့တာကိုပြောချင်တဲ့သဘောပါပဲဒီလိုလှုပ်ရှားမှုတွေကအရင်သမ္မတ Barack Obama လက်ထက်တုန်းကလည်း2015 October ကနေ2016 October လအတွင်းလှုပ်ခဲ့ဘူးပါတယ်တောင်ကျောက်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအတွင်းအခုနှစ်စောစောပိုင်းကကျင်းဝတ်ဆိုင်ရာသဘောတူညီချက်မူရန်တစ်ခုရေးဆွဲနိုင်ခဲ့ပြီးဒါကိုတရုတ်ဘက်ကလည်းကြိုးဆိုထားတာပါအမေရိကန်ဘက်ကလည်းတောင်ကျောက်ပင်လယ်အတွင်းကပြည်ပခါတွေကသူတို့နဲ့ဆိုင်တယ်လို့ယူဆထားပါတယ
်ပြီးခဲ့တဲ့အေပီလာတုန်းကတရုတ်နဲ့အမေရိကန်ခေါင်းဆောင်တွေရဲ့ပထမဆုံးချိန်ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာကျင်းပခဲ့ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲဆွေးနွေးမှုလည်းဒုတိယချိန်ဖြစ်ဆက်ပြီးတော့ရှိလာပါလိမ့်မယ်အဲ့ဒါကြာရင်မြောက်ကိုရီးယားရေးတရုတ်ဘက်ကပို့ပြီးတော့အားထုတ်လာအောင်အမေရိကန်ဘက်ကတိုက်တွန်းအားပေးနိုင်ပြီးတော့တရုတ်ဘက်ကလည်းမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့
American ကနေအချိန်လျှော့ပြီးတော့လှုပ်ဆောင်မှုတိုက်တွန်းလိုက်မယ်လို့ယူဆတဲ့အကြောင်း The Diplomat Magazine ရဲ့တွဲဘက် Editor Ankit Banda က VOE ကိုပြောပါတယ
်။ကိုကျော်အောင်လင်းပါရှင်။ Rohingya ဒုက္ခသည်အရေးကူညီဖြည့်ရှင်းဖို့မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့ American လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသား၏ဝန်ကြီး Simon Henshaw ဦးဆောင်တဲ့တန်ကိုစလေအဖွဲ့ဟာရခိုင်ပြည်နယ်ကိုမနေ့ကသွားရောက်ခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ခီးစဉ်အသေးစိတ်အကြောင်းကိုတော့ဆက်ပြီးနှာစင်ပါရှင်။ Mr. Henshaw ဦးဆောင်တဲ့ American အစိုးရကိုစလေအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ American နိုင်ငံသားဌာနပြောခွင့်ရအမျိုးသမီး Heather Newrek ကမနေ့ကအမေရိကန်နိုင်ငံသားဌာနမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
။ The delegation is close to completing the first leg of its trip in Burma.They have met with Rohingya and Rakhine State community leaders, including a visit to a camp for those who've been internally displaced.
Kusde pwe ha khisin ye patma yana ya Myanmar nangan khisin pi song khan ni ba bi. Tru dwi ha Rohingya dwi pyin Yakhain pi ne lu phwe si khong song dwi ne twi song ke ba de. Da bi pi dwi ma o yin san khwa thwet pi ke ja du dwi ni thain ne sakhan dwi ko le twa yauk ke ba de. Aso ya pyin aya phe lu phwe si khong song dwi ne le twi song ke ba de.ကိုယ်စီအဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာ Cox's Bazar မှာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှုရှိပါတယ
်။ကိုယ်စီအဖွဲ့ဟာရခိုင်ပြည်နယ်အကျပ်အတဲကနေပေါ်ပေါက်လာတဲ့လူသားဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာစိုးရိမ်ပွဲအခြေအနေတွေကိုဖြေရှင်းရေးနဲ့မြန်မာနိုင်ငံကအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ရေးတိုးမြှင့်ဆောင်ရွက်ဖို့နီလန်းရှာဖွေရေးမြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်လူမှုအကူအညီပေးရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့ Heather Newrek ကပြောပါတယ
် So our delegation traveled to Sitwe, to Rangoon and also to Naypyidaw.The diplomatic commission's primary purpose was to work with the government.
မိကံကိုစေဖွဲ့ဟာစစ်ထွေးရန်ကုန်နဲ့နေပြည်တော်တို့ကိုတွားရောက်ခဲ့ပါတယ်။တပ်တမဖွဲ့ရဲ့ခီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့အစိုးရအပြင်တခြားအထောက်အကူပေးအဖွဲ့တွေနဲ့လက်တွဲဆောင်ရွက်ဖို့ဖြစ်ပါတယ်။သူတို့တွေရဲ့အတွေ့အကြုံတွေအကြောင်းကြားသိနိုင်ဖို့သူတို့တွေလိုအပ်တဲ့ပစ္စည်းကိရိယာတွေအပြင်လူသားချင်းစာနာမှုအစီအစဉ်တွေကိုမြန်မာနိုင်ငံမှာအကူအညီလိုအပ်သူတွေကိုပေးနိုင်မှုပဲဖြစ်ပါတယ်။ဒီတဲ့အတိုင်းပါပဲ။ရူဟင်ဂျာ6သိန်းလောက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအများပြားကအင်းနီဂျင်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေကြတာဖြစ်ပါတယ်။လက်ထောက်နိုင်ငံသားဝန်ကြီးဟန်ချွန်အင်းဒီနဲ့နောက်တစ်နှစ်မှာဘင်္ဂလားဒေ့ရှ်ကိုတွားရောက်မှာဖြစ်ပြီးအချိန်ရသလောက်သူတို့တွေနဲ့တွေ့ဆုံမှုလည်းရှိပါတယ်
။လက်ထောက်နိုင်ငံသားဝန်ကြီးဆိုင်မွန်ဟန်ရှော့နဲ့အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာနိုဝင်ဘာလ4ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်။အဲ့ဒီမှာတော့ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေအလှရှင်တွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေနဲ့တွေ့ဆုံပြီးဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုထိရောက်စွာဖြည့်ဆည်းပေးနိုင်ရေးအခြေအနေတွေကိုဆွေးနွေးဖို့ရှိကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့အောက်တိုဘာလ29ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေအင်အားသုံးပြီးနယ်မြေရှင်းလင်းမှုကြောင့်နှစ်လအတွင်းဒုက္ခသည်ပေါင်းတန်းတဝက်ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံခဲ့ရတဲ့အခြေအနေပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အကြမ်းဖက်မှုမှာတာဝန်ရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ကြောင်းထိခဲ့တဲ့သတင်းပတ်တွင်အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကပြောကြားခဲ့ပါတယ်အခုတစ်ခေါက်အမေရိကန်ကိုယ်စားလှယ်အဖွဲ့ခီးစဉ်မှာမြန်မာတပ်မတော်ဘက်ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ခြင်းမရှိခဲ့ကြောင်း Heather Newrek ကသတင်းတောက်တွေကိုပြောပါတယ်။ဒါကြောင့်လက်ရှိမြန်မာနဲ့အမေရိကန်ဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့ Heather Newrek ကသတင်းတောက်တွေကိုအခုလိုပြောပါတယ်။
We've certainly put pressure on the government, without a doubt. I mean, many of you saw the sanctions that were released late last week. It was pretty lengthy. So I think
မြန်မာအစိုးရပေါ်ပြပေးမှာကတော့အမှန်ပါပဲ။ဒီကိစ္စတွေတရင်ပတ်ချောင်းပိုင်းကအမေရိကန်ကချမှတ်ခဲ့တဲ့ဒဏ်ခပိတ်ဆို့မှုတွေကိုထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အတော်လေးလည်းရှည်ကြားပါတယ်။ဒါကြောင့်ဒါဟာဘက်ဆုံကရည်ယူဆောင်ရွက်တဲ့ဤအဖြစ်ကျမတို့ရှုမြင်ပါတယ်။အဲ့ဒီဤရဲ့ဒစိတပိုင်းဖြစ်အစိုးရနဲ့ဆွေးနွေးဖို့အစိုးရအနေနဲ့တက်ပြစ်စဒီမိုကရေစီကျင့်သုံးနေတာဖြစ်တဲ့အတွက်ကြောင့်လေအကူအညီလိုအပ်နေတယ်ဆိုတာကိုလည်းအတိအမှတ်ပြုရမှာဖြစ်ပါတယ်။အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုတွေကြီးမားတာကိုလည်းအတိပေးခဲ့ပြီးဖြစ်ပါတယ်။ရိန်ဂျာကြီးနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံတွေမှာဆွေးနွေးမှုတွေပြုလုပ်ခဲ့သလိုအမေရိကန်ကိုယ်စားလှယ်ဖွဲ့တွေလည်းအဲ့ဒီဒေသကိုခီးထွက်ခဲ့ပြီးကိုယ်တိုင်မြင်တွေ့ကြားသိနိုင်ဖို့လေ Mr.
Henshaw ne du democracy lu khwin yin ne alauk kai san ya bureau du latha win ji Scott Busby ne taung ne baho asha data ye ya thana ya yi du latha win ji Tom Vichter ro le lai ba twa kai ja ba de taung ya da myama naingan khee sin twin latha naingan ja ye win ji Simon Henshaw u saung ne American kusale phwe ha lu mu win dan kae sae yin ne pyan le niya cha tha yi dutiya win ji u so aung ne mne ga twet saung ya ma Bangladesh Nangan Baku Trapi Dware Doka Dere, Nima Nangan Bianle Lakan Yima, American Titan Zuka, Kuni Benaine, Kesa Yetuku, Suni Gedao, Nima Suyapaka, the Dintokian Tabarish. In a name in a banga, Nima Nangani, Bangladesh Baku, Line Trapi Dare, Ruinja Doka De, and Nezo Liu, Bangladesh Dong Bang Kanchina, Yak, Limau De, Tesongere Lu. UNHCR ဖွဲ့က ပြောပါတယ် နောက် တနေရာမှာလဲ လှေနဲ့ ထွက်ပြေးလာကြတဲ့ မိသားစုတွေတဲက ကလေးငယ် 3 ဦး ရေနစ် သေဆုံးခဲ့ရပါတယ် ဂျနီဗာကနေ VOA သတင်းတော့ Lisa Shaline သတင်းပေးပို့ထားတာကို Dr. မျိုးသက်က ဆက်ပြီးပြောပြမှာပါရှင်
ရခိုင်ပြည်နယ် မောင်တော်ခရိုင် တောင်ပိုင်း ဂိုးစုံတရာကနေ မနက်ခင်း 2 နာရီလောက်က ထွက်လာတဲ့ ငါးဖမ်းလှေထဲမှာ အမျိုးသား အမျိုးသမီးတွေနဲ့ ကလေးငယ်တွေပါပါတဲ့ မိသားစု 6 စုက Lubang, Lisa Nail, like Balara, Pippi, Eddie Liha, Bangladesh Kanjina, Kachin, Manashina, Guelama, Langa, Tejini Ramo, Limo Dora, Chichau, UNHCR, Pyogunya, Baba Belushka, Pyobari.
The boat was hit by large waves and eventually capsized, trapping people underneath. Several were injured when they hit the engine. A 15-year-old boy died.
ပေးကြီးမတဲ့လိုင်းတွေရဲ့တန်ကြောင့်လေကမှောက်သွားပြီးတော့လေအောက်မှာလူတွေပြိတ်မိကုန်တာပါဒါပေမဲ့မြတ်ကလေအင်ဂျင်နဲ့ခိုက်မိပြီးတော့ဒဏ်ရာရကုန်ပါတယ်အသက်
15ရောက်ကိုတော့ကုတူပါလောင်စခန်းသားမှာရှိတဲ့UNHCR ရဲ့ဒုက္ခသည်ယာယီလက်ခံစခန်းကိုခေါ်သွားတယ်လို့လည်းဘလုတ်ကပြောပါတယ်အခင်ဖြစ်ပေါ်ရနေရာကိုအဲ့ဒီမှာရှိနေတဲ့ကုလသမဂ္ဂကယ်ဆယ်ကူညီလုပ်သားတွေနဲ့သူတို့နဲ့အတူလက်တွဲလှုပ်ဆောင်နေသူတွေချက်ချင်းသွားရောက်ပြီးအသက်ရှင်ကျန်ရသူတွေအတွက်ဆေးအကူအညီအစားအစာနဲ့ဆောင်တွေနဲ့အဝတ်အစားတွေကိုပေးရခဲ့တယ်လို့လည်းပြောပါတယ်သူတ နဲ့ထွက်ပြေးလာကြတဲ့မိသားစုတွေကကလေးငယ်၃ဦးဟာဘင်္ဂလားဒေ့ရှ်ကမ်းခြေကိုအရောက်လှေပေါ်ကနေကမ်းပေါ်ကိုသွားသူတို့မိခင်တွေရဲ့လက်ထဲကနေပဲပြုတ်ကြပြီးရင်းနှစ်တည်ဆုံးခဲ့ရပါတယ်။ဩဂုတ်လ25ရက်နေ့ကစပြီးရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုလူအစုလိုက်ပြုံးလိုက်ထွက်ပြေးခဲ့ကြတဲ့နောက်ပိုင်းကောက်ဆက်ဘဇားကိုရောက်လာတဲ့ဒုက္ခတွေက6,000-8,000ကျော်နေပြီလို့ IOM ရွှေပြောင်းအခြေချသူများဆိုင်ရာနိုင်ငံတကာအဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကယာယီဒုက္ခတွေစခန်းတွေကိုရောက်လာသူတွေနေတိုင်းလူလူဆက်ရှိနေစေဖြစ်ပေမဲ့အခုနောက်ထပ်လူသစ်လာရောက်မှုကတော့နည်းနည်းကျဲလာတဲ့ပုံပေါ်နေတယ်လို့ IOM အဖွဲ့ပြောခွင့်ရ Joel Milman ကပြောပါတယ်။
The settlements are dangerously congested and overcrowded, and the pressure on sources of clean drinking water and basic sanitation are enormous.
ခန်းတွေဟာအန္တရာယ်ဖြစ်လာအောင်တန်းညပ်ပြီးလူတွေပြည့်စံနေတာပါ။တောက်ရည်တန်ရဖို့နဲ့တကူရည်တန်ရှင်းရဲ့အတွက်အခြေခံလိုအပ်ချက်တွေရဖို့ကလည်းအတော့ကိုအဆင်မပြေဖြစ်နေပါလေ။ရင်းနဲ့ဆန်းနိုင်ကမရှိပဲရက်အတော်ကြာလာချိန်မှာစခန်းတွေကိုရောက်လာတဲ့ဒုက္ခသည်တွေအတွက်တော့ရင်ငတ်တဲ့တန်နဲ့ပင်ပန်းနွမ်းနယ်နေကြပြီးဖျားနာသူလည်းအများအပြားရှိနေပါလေ။
ဖြစ်တယ်လို့ဆောက်ထားတဲ့စခန်းတွေအားလုံးမှာနေနေကြတဲ့ဒုက္ခသည်တွေကာယောဂံအန္တရာယ်မကြရအောင်ကာကွယ်နိုင်ဖို့အတွက်တောက်သုံးရည်တကူရည်တန်ရှင်းရည်နဲ့ကျန်းမာရေးဆိုင်ရာတွေမှာအရေးတကြီးလိုအပ်နေတယ်လို့လဲမဲလ်မန်းကပြောပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voaswithamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုရားနေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190နဲ့အတူ Facebook ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍကိုဆက်လက်နားဆင်တဲ့အခါမှာတော့
ဒီစိတ်ကအရက်တဲ့ဆိုတော့မေဒီဝါရဲ့ဟိုဆက်လက်ကလာတာ哦နော်စိတ်ပြန်အထူးရသေးဘူးပေါ့အခု
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါပြင်နည်းနည်းကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်ဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံကိုတာဝန်တိလာအောင်လုပ်တဲ့နေရာမှာအေးအယူတန်ခတ်ပိတ်ဆို့မှုကအခက်အရာမကျပါဘူးဒေတာတွင်ဖိအားပေးမှုကပိုပြီးတော့အရေးပါပါတယ်ဆိုပြီးတော့ Sportnik International News မှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်မြန်မာနိုင်ငံတွင်ရိုဟင်ဂျာတွေပေါ်ပြမှုဆက်ဆံတာဟာလူမျိုးစုလိုက်ဖေရှားရှင်းလင်းမှုဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂကပြောဆိုလာချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့စဉ်းစားနေပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူညိုရင်းနဲ့ဆိုင်တဲ့ကျွမ်းကျင်သူတွေကတော့ဒေတာရင်းဖိအားပေးတာကပုံမိုးပြီးတော့ထိရောက်မှုရှိလိမ့်မယ်လို့ပြောကြပါတယ်။လူနည်းစုလူမျိုးတွေပေါ်နှိမ့်ပန်းနှိမ့်ဆက်နေတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာမိသားစုရဲ့တုံ့ပြန်မှုဟာနှေးကွေးပေမဲ့ဖြည်းဖြည်းချင်းတော့ပိုးပြီးတော့တင်းတင်းကြပ်ကြပ်လှုပ်လာကြပါတယ်။ရိုဟင်ဂျာအရေးမြန်မာနိုင်ငံဘက်ကတာဝန်ယူမှုရှိလာအောင်ဒေတာရင်းကဖိအားပေးဖို့ဒုက္ခသည်တွေရဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတောင်းဆိုနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာတန်းလောက်ရှိတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်အပြင်းထန်ကြိုးစားနေတာပါ။အဲ့ဒီတန်းလောက်ထဲက6သိန်းကျော်ဟာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ရိုဟင်ဂျာစစ်သွေးကြတွေကမြန်မာလူမျိုးရေးကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုဖြစ်ပွားပြီးတံပြန်နေမီရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပြီးနောက်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ရဲ့ဟန်တာမှုကြောင့် UN နေနဲ့လဲရိုဟင်ဂျာတွေနိုင်ငံကထွက်ပြေးနေတာကိုရပ်တန့်သွားအောင်လုံလုံလောက်လောက်ဆောင်ရွက်မပေးနိုင်ပါဘူး။အမေရိကန်နိုင်ငံကချမှတ်တဲ့ဒဏ်ခတ်အရေးယူမှုတွေကအပြစ်ပေးတာမျိုးလောက်သာဖြစ်ပြီးရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ဂျာတွေပေါ်အကြမ်းဖက်နှိပ်စက်နေတာတွေကိုရပ်တန့်သွားလောက်အောင်ဖြစ်မလာနိုင်ပါဘူး။တရုတ်ရုရှားအိန္ဒိယနဲ့အာဆီယံနိုင်ငံတွေရဲ့ဖိအားပေးမှုတော့မထီရောက်ဘူးလို့ပဋိပက္ခတရားဥပဒေနဲ့ဖွံ့ဖြိုးမှုလေ့လာရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဘိုဂျုတ်မက်အဘာရရှိကပြောကြောင်းထောက်ပြရေးသားထားပါတယ်။အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုဟာဥရောပတတ်မဲ့ကရဲ့နောက်ကနေလိုက်လုလာတယ်ဆိုပေမဲ့ဒေတာရင်းနဲ့ဒေတာရင်းအင်အားကြီးနိုင်ငံတွေရဲ့အခန့်ကဏ္ဍကပိုပြီးတော့ပဒနာကျတယ်လို့ရေးသားထားပါတယ်ခင်ဗျာ။ဆက်ပြီးတော့တင်ပြပေးမှာကတော့ရိုဟင်ဂျာအရေးခင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးပေါ်တက်ရောက်မှုရှိနေတယ်လို့အမေရိကန်တတ်မှတ်ကြီးဘန်နီကက်ကပြောဆိုလိုက်တဲ့အကြောင်း BD News 24 online မှာရေးသားထားပါတယ်။ရိုဟင်ဂျာမွတ်စလင်6,900ဟာဘုရားဘာသာဝင်အများစုနေထိုင်ရာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့ကြတယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။ရိုဟင်ဂျာပြည်ထောင်ကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးကိုရိုက်ခတ်မှုဖြစ်စေလိမ့်မယ်လို့အမေရိကန်တမန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကအမေရိကန်ကုမ္ပဏီများအသင်းမှတနင်္လာနေ့ကပြောဆိုခဲ့ပါတယ်။အခုလစောစောပိုင်းကလည်းဘင်္ဂလားဒေ့ရှ်မန္တလေးဝန်ကြီး AMA မူတက်ကဒုက္ခတွေပြည်ထောင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တကယ်စင်ခေါ်မှုကြီးဖြစ်ကြောင်း BD News ကိုပြောကြားခဲ့တယ်လို့မြန်မာနိုင်ငံဟာဒုက္ခသည်တွေကိုနေဆက်ကနေတွန်းထုတ်နေတဲ့နည်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးကိုဖျက်ဆီးနေတယ်လို့လည်းပြောခဲ့ပါတယ်။ဒီမတိုင်ခင်ကဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနိုင်ငံကဒုက္ခသည်၄သိန်းကိုနေထိုင်စရာတွေထောက်ပံ့ပေးထားခဲ့တာပါ။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားစေဖို့နဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအထောက်အကူတွေပေးနိုင်ဖို့ကြိုးစားနေတယ်လို့တာမန်ကြီးကပြောပါတယ်။အမေရိကန်နိုင်ငံဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုအများဆုံးတိုင်းပြည်ဖြစ်ပြီးတော့နှစ်ဖက်အပြန်အလှန်ကုန်သွယ်မှုတန်ဖိုးကဒေါ်လာ9ဘီလီယံရှိပါတယ်။နောက်ထပ်တင်ပြကြတာကတော့ Forbes စာဆောင်မှာ Tim Ferguson ရေးသားထားတဲ့အတွင်းမြင်ဆောင်မှဖြစ်ပါတယ်။အခုနှစ်နွေရာသီအတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုအလုံးရင်းနဲ့ထွက်ပြေးလာကြတဲ့ဒုက္ခသည်ရေးတွက်ဟာ2018ခုနှစ်အတွင်းအဆိုးရွားဆုံးဒုက္ခသည်ပြဿနာဖြစ်ပါတယ်။ဒီအခြေအနေကအချက်နှစ်ချက်ကိုထင်ထင်ရှားရှားပြသနေပါတယ်။ပထမအချက်ကတော့မြန်မာနိုင်ငံဟာဒီမိုကရေစီပွင့်လင်းလာတဲ့ဆိုပေမဲ့နှစ်ပေါင်း90ကြာအထူးကြံနေခဲ့ရပြီးတဲ့နောက်ကြာကြာနားနားစီးမြင်နေမရှိသလိုကျင့်ဝတ်ဆောင်ထင်းနဲ့ခေါင်းဆောင်မှုမပေးနိုင်တာကိုပြသရာရောက်ပါတယ်။ဒုတိယအချက်ကတော့ဒုက္ခသည်6သိန်းကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရေးပါမှုကိုထင်ရှားစေပါတယ်။နောက်ထပ်လည်းရခိုင်ကနေဒုက္ခသည်တွေထပ်ပြီးတော့ရောက်လာနိုင်ပါတယ်။လူဦးရေ165တန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအရင်ကကမ္ဘာကြီးရဲ့အာယုံဆိုင်မှုမခံခဲ့ရဘူးဆိုတာဖြင့်ရေးသားထားပါတယ်
။ဥဆက်မိုးဝေပြောပြသွားတာပါ။အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့
Kong no din yare season go, view in your mabai, yotan yet, taujani, nyanikin, season daimale, jishu, api, nijavarishi, a kuron neki English are dingens are season go, dollar latanga, din samhawa.
Digrimne, timpiami, idiom etungaro.
Read between the lines.
Pipare, salumbanga. R-E-A-D, read ga papa. B-E-T-W-E-E-N, between ya chama. D-H-E the, L-I-N-E-S, lines ga, minjong dui, line dui lu. Lungao dewe yaro, skwai kru nye daya dewe garo, minjong dui chama papa boshin. Di dong si le la ra garo, seko yazu le lao ga lu su bare. Sa jang yi dui chama, showe tetwin dare dewe gu, kao yu nai bu, deliga de sin. ဒီအတုံးဆင်းသက်လာတာလို့သိရပါတယ်။နေ့စဉ်ဘဝမှာတော့စာကြောင်းတွေကနေရှုပ်ဝဲအသေးပဲကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူရဲ့အပြုငူကိုကြည်ချင်းအပြင်ပြောတဲ့စကားကိုကြည်ချင်းအပြင်လူတူဦးရဲ့တကယ်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားစာဟာတိတ်ကိုကောင်းတာပဲလို့ပြောပြီးမယ်လို့လည်းမျက်နှာကတော့ရှုပ်နေတယ်စားတော့လည်းဟဲ တဲ့သဘောဖြစ်ပါတယ်။ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The report didn't criticize the research directly, but you can read between the lines that the review committee has its doubts.
အစီအကံသာထွက်လာတော့သူတည်တနာကိုတိုက်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးသားကိုကြည်ချင်းအဖြစ်ပြန်လည်တုံ့တက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report didn't criticize the research directly, but you can read between the lines that the review committee has its doubts.
တိုက်ရိုက်တော့မရေထားဘူး၊တိုက်ရိုက်တော့မပြောဘူး။ဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပေကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးရပဲလို့ပြောမလဲ
read between the lines
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ကျွန်တော်လာတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းမှာညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါရှင်။အခုဆက်လက်ပြီးတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာပါ။ကိုသားညွန်ကစီစဉ်တင်ဆက်ထားပြီးထုတ်လုပ်သူကမဆုမွန်ဖြစ်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိရွေးချယ်ခံ NLD အစုအဝေးနဲ့စစ်တပ်ရဲ့ဆက်ဆံရေးကိစ္စပါ။ဆရာနာရှင်တွေရဲ့တိုက်ခိုက်ဖြစ်တဲ့နှစ်အတော်ကြောင်နေခဲ့ရပြီးတော့မှအာဏာရလာတဲ့ NLD အစိုးရရဲ့လက်ထက်မှာစစ်တပ်ဟာစင်ပြိုင်သဘောမျိုးရှိပြီးတော့လက်ရှိမှာရွေးချယ်ခံဆွေးနွေးတဲ့စစ်ဘက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့တုံ့တက်ဝေဖန်မှုတွေကရှိနေတာပါ။ဒါကြောင့်မလို့ဒီဒက်လီလိုက်စီစဉ်မှာတော့စစ်ဘက်ရပ်ဖက်ဆက်ဆံရေးနဲ့အခုလိုရှိနေတဲ့နိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုတုံ့တက်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမလူကတော့မြန်မာနိုင်ငံရေးအကြီးခတ်သူလူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်နိုင်ငံကျင်းသားဟောင်းလည်းဖြစ်ပါတယ်နောက်တူကတော့ဒီရှင့်နေကြီးဦးသိန်းတန်းဦးပါရှင့်နေဦးသိန်းတန်းဦးကလည်းနိုင်ငံကျင်းသားဟောင်းပါနောက်တူကတော့ NHK ကသတင်းဌာနကဒီသတင်းမီဒီယာသမားဖြစ်ပါတယ်ကိုတီဟာသွေးဖြစ်ပါတယ်သုံးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးဒေါက်တာခင်ဇော်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာခင်ဇော်ဝင်းကြားပါပါလားခင်ဗျဟု
တ်ကြားပါတယ်
ဟုတ်ကဲ့ကျွန်တော်ခုနကပြောသလိုပါဒီလက်ရှိ energy အစိုးရလက်ထက်မှာစစ်ဖက်အရက်ဖက်ဆက်ဆံရေးမှာအုပ်ချုပ်မှုပုံစံနှမျိုးဖြစ်နေရဆိုပြီးတော့ပြောမှဆိုရင်တော့ကိုဖီအန်နန်က report ထဲမှာလည်းပါပါတယ်တခြားတုံ့တက်မှုတွေလည်းရှိနေပါတယ်ခင်ဗျအဲ့တော့ဒီအခြေအနေကတကယ်ပဲလားဒေါက်တာခင်ဇော်ဝင်းရဲ့အမြင်သိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဆောင်ကျွန်တော်ခွင့်ရကျွန်တော်ပြောခဲ့တာရှိပါတယ်အဲ့တော့ဒီမှာဆိုရင်အင်းဒီမှာဆိုရင် dual state ပေါ့ဗျာနော်ဟိုလည်းကတော့လက်ခွင့်လေးအုပ်ချုပ်နေဖြစ်နေတာပေါ့ဗျာ
ဟုတ်ကဲ့အဲ့ဒါကပြောရမယ်ဆိုရင်ဖွဲ့စည်းပုံကြောင့်ဖြစ်နေတာလားတခြားအခြေအနေတွေကြောင့်လားခင်ဗျဘာလို့ဆိုဦးသိန်းစိန်လက်ထက်မှာလည်းဒီဖွဲ့စည်းပုံနဲ့ပဲနေခဲ့တာ
哦ဦးသိန်းကအရက်ဆက်ဆိုတော့မေဒီဝါရဲ့ဟိုဆက်ဆက်ကလာတာ哦နော်စိတ်ကြံအထူးကြသေးဘူးပေါ့အခုခေတ်ကြတဲ့ခါကျတော့အရက်ဆက်ဆိုရလည်းနော်တက်ဆက်ဆိုရလည်းလက်ခွာဆော်လေးကိုဖြေရှင်းရှင်းပေါ်နေပါတယ်ခင်ဗျ
ဟ
Okay, အခုရခိုင်ကိစ္စအပါဝင်ပေါ့နောက်ပိုင်းတဲ့အချိန်တွေမှာဒါရီယာပို့ပြီးတော့တင်းမာလာကြီးရှိလားစစ်ဆေးလို့ရပါမလားဒေါက်တာခင်စောဝင်းအမြင်သိကြပါတယ
်ပို့ပြီးတော့တင်းမာလာလို့ကျွန်မြင်ပါတယ်နော်ဆိုတော့အဲ့ဒါပြင်မယ်ဆိုတော့ကျွန်တော်ရဲ့ဟိုနိုင်ငံတစ်ခုနဲ့လည်းအားရတဲ့တစ်ခုပေါ့ဗျာဟုတ်မလားဒီလုံးကတော့ရှိနေတာပဲပေါ့အခုချိန်ခါကျတော့ကဲဒီလိုတစ်ဟိုစမ်းလာရအောင်ထင်မြထားမြင်ထားရဲ့ဟိုရက်ဖက်ဟိုဒီလိုပြီးဆုံးရတဲ့ကြက်ပဲစပါရဲ့အခုကိုဆိုလေးကိုကျွန်တော်တို့ဆင်ဆက်ဆက်ပေါ်နေပြပါတယ်ကျွန်တော်အင်္ဂလိပ်ပြောမယ်ဆိုတော့ dual fit ပေါ့ဗျာနော်ဟုတ်ဒီလိုနေရလို့ကျွန်တော်မြင်ပါတယ်ဆက်ဆောက်နော
်ရှင်နေဦးတင်းတန်းဦးခုနကကျွန်တော်ပြောလို့ပါလက်ရှိမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးဘိုင်းမှာအုပ်ချုပ်ရေးနှစ်ရက်ဆင်မြန်ဖြစ်နေဆိုတဲ့သဘောတုံးသပ်မှုပေါ်မှာဘယ်လိုမြင်ပါလဲခင်ဗျဟုတ
်ပြီလေအခုကခေါင်းတစ်ချားကိုတစ်ချားဖြစ်နေခေါင်းကသွားတာတတိယကိုကသွားတာတတိယပေါ့နော်ဒါ2008ဖွဲ့စည်းပုံကထုတ်ထားတဲ့အခင်းချင်းပေါ့ဗျာဒါကြီးအတိုင်းကြီးဆိုမကောင်းဘူးကျွန်တော်တို့ဒီချိန်မှာကျွန်တော်ဒီလိုဒီပြန်ပူပြောင်းရေးကာလအဖြစ်ပဲအခင်းအချင်းချင်းတွေလည်းမကောင်းပါဘူးဒါကိုကျွန်တော်တို့အမြင်ဆုံးဖြေရှင်းရမယ်စက္ကနာဖြစ်ပါတယ
်ဟုတ်ကဲ့တစ်ဖက်မှာစဉ်းစားမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအခုပြောင်းမှာဒီအခုလိုမျိုးဖွဲ့စည်းပုံနဲ့တစ်ဖက်ကစစ်ဘက်ကလည်းပါဝင်နိုင်တဲ့အနေအထားမျိုးအခုလိုနိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီအခုပြောင်းအတွက်အားသာချက်တွေရောဖြစ်နိုင်ဘူးလား
ဖြစ်နိုင်ဘူးကွာဒါအားကြီးအခုကျွန်တော်တို့ဒီရုပ်တိုက်ဆွဲနေတာပဲကျွန်တော်တို့တွားမဲ့နန်းကြောင်မှာနောက်ချက်ပဲဒါဒီလိုကြီးဖြစ်နေတာကတော့ဒီခုနလိုအရေးကြီးတဲ့အုပ်ချုပ်ရေးအပိုင်းကြီးကနိုင်ငံတော်တပ္ပရနဲ့ဒီအစိုးရလက်အောက်မှာမရှိသေးနဲ့ပြီးကြားဖြစ်နေတဲ့ကိစ္စသူတို့တိုင်းနိုင်ငံနဲ့ဆိုပေမဲ့ကျွန်တော်တို့မြင်ရသေးရတဲ့လောက်ကတော့တတ်တတ်စီဖြစ်နေတယ်အခုလည်းမြင်နေရတာပဲဒီဘက်ကလည်းစုတောင်းမိုးတွေတောက်ခံပွဲတွေတစ်ဖက်ကလည်းတောက်ခံပွဲတွေလုပ်ကြတော့ဒါမျိုးကကောင်းတဲ့အလားအလာမဟုတ်ဘူးကဒါကျွန်တော်တို့အားသာချက်ရှိတယ်လို့မထင်ဘူ
းဟုတ်ကဲ့ခင်ဗျာလီလိုင်းမောင်မှာခဏနေပြီးပါကျွန်တော်ကုတီဟောက်ကိုပါဖိတ်ခေါ်ကြပါလိမ့်ကုတီဟောက်ကြားမယ်ထင်ပါလေခင်ဗျာခုနကစူရိကြလို့ပါပဲလက်ရှိနိုင်ငံရေးစနစ်မှာအုပ်ချုပ်မှုပုံစံနှမျိုးဖြစ်နေရဲစစ်တပ်ကစစ်တပ်ပုံစံမျိုးနဲ့တွားနေရဲအစိုးရနဲ့မတူဆိုတဲ့အဒီပေါ်သုံးသက်ချက်လေးသိကြပါလိမ့်အရင်ဆုံ
းဟိုကျွန်တော်မြင်ပြောရတယ်တော့ဘောတော့ဒီ2008အခြေခံဥပဒေကဒီမိုကရေစီမဆန်ဘူးတပ်မတော်ကလည်းဟလာဟိုသူရဲ့လုပ်ပိုင်ခွင့်တွေရပိုင်ခွင့်တွေအများကြီးရယူထားတယ်ဆိုတဲ့ကိစ္စတော့အားလုံးလည်းသိထားပြီးသားပါပဲဟုတ်တော့လည်းကျွန်တော်ဒီမှာကျွန်တော်အမြင်ပေါ့နော်ကျွန်တော်ဟိုသဘောတော်ပါပုံကိုယ်လေးနဲ့လည်းကျွန်တော်တစ်ပိတ်တစ်ပိုင်းသဘောပြပါတယ်တော်ကျွန်တော်အမြင်ကတော့တမျိုးပြကျွန်တော်အမြင်ကတော့ဘယ်လိုလဲဆိုတော့ဒီကိစ္စလူချင်းကျွန်တော်တို့သဟဇာတာမဖြစ်တာပေါ့နော်ဒီစစ်တပ်မှာစစ်တော်ဝင်ထမ်းဆောင်နေကြကျွန်တော်တို့ဒီစစ်တပ်ခေါင်းဆောင်ပိုင်းနေနဲ့ကျွန်တော်လက်ရှိအစိုးရပေါ့နော်ဒီဒေါက်ဆန်းစုကြည်ပါဝင်တမရာကြီးချင်းတော်တို့လည်းပေါ့နော်တို့ဒီလူအရာပေါ့နော်လူပုဂ္ဂိုလ်အရာကိုကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်တဲ့ခါမှာလုံလောက်တဲ့ကျွန်တော်တို့ဒီကြည့်ကြည့်ရင်းနှီးမှုဟိုပါတော့ဒီအလုံငန်းမှာတကယ်ကိုရဲပေါ်ရဲပတ်လို့အစိုးရတစ်ခုရဲ့အောက်မှာဟလာတင်းနေဆိုတဲ့စိတ်ဓာတ်မျိုးတွေနဲ့ပူပေါင်းဆောင်ရွက်အားနည်းနေတယ်လို့ကျွန်တော်မြင်တယ်အဲ့ဒါအားလည်းဆိုတော့ပြောတဲ့ဒီခြေကံဥပဒေအရပြန်ပြောမယ်ဆိုရင်ခြေကံဥပဒေကတော့လိုက်ပြီးနောက်ဆက်နေတဲ့သဘောမျိုးတော့လုံးဝတော့မရှိသေးဘူးတော်တော့ဒါဖြစ်နေလဲဆိုတော့ခြေကံဥပဒေရဲ့သဘောတရားအရအတ္တမတော်ကအင်ရှင်ဖြစ်နေတယ်ကျွန်တော်တို့ဒီငါးဖြစ်တာတာဝန်ယူခွင့်ရတယ်ပေါ့နော်အယူကောက်ပွဲတာဝန်ယူခွင့်ရတယ်အစိုးရအိမ်ငါးငါးနှစ်တာချုပ်ထုတ်တာအိမ်ငါးလို့ဖြစ်နေတော့သူကတို့တစ်ဖက်ကအင်ရှင်သဘောမျိုးသူကအများကြီးပမ်းမဲ့နေဖြစ်နေတဲ့အနေအထားနဲ့ဟိုသက်ခံနေတာဖြစ်တဲ့အတွက်ကြောင့်မလို့အစိုးရတမရအပေါ်မှာရှိတော်လည်းပဲတမရကစီမံပါရခွင့်ရှိတော်လည်းပဲပုပ္ပတို့လိုအင်ရှင်အင်ငါလိုမျိုးပေါ့နော်သိနေတဲ့သဘောအလုပ်ငန်းသဘောအရာရောတသိနေတသားလည်းမဖြစ်တဲ့သဘောတွေကလုပ်ငန်းမှာအနောက်ဆက်ဖြစ်တယ်နောက်တစ်ခါပြဿနာတစ်ခုဖြစ်လာတယ်ဘေးရောအဆိုးကျိုးတစ်ခုရှိလာတယ်မှာသူ့တာဝန်ကိုယ်တာဝန်ဆိုတဲ့ဟိုလက်အပြန်နဲ့လက်ညှိုးထိုးမှုတွေရှိတာပေါ့နော်ဒီတသိနေတသားလည်းဆိုတဲ့စိတ်ဓာတ်မျိုးရှိရဆိုလို့ရှိရင်ဥပဒေတွေကကျွန်တော်တို့အားနေတော့ပါလေဥပဒေကအရေးမကြီးတော့ဘူ
း
ဒီလိုမရှိတော့ဥပဒေတွေကိုကင်ဆယ်ပြီးတော့ကျွန်တော်တို့ပြောကြတယ်ဥပဒေကတူကတာဝန်ရှိတယ်တူကတာဝန်ရှိတယ်ဒီလိုဖြစ်လာတာပါ
တမတော်ရဲ့ကြီးညာချက်ဒီမှာတော့သူတို့ဟာရသဆွေးရအောင်မှာလက်ညှိုးမှုခံနေဆွေးတဲ့ဘောရမျိုးတော့ပြောပါတယ်ဒါပေမဲ့တစ်ချက်တမတော်ဘက်ကသူဟာသူ့ရဲ့အုပ်ချုပ်ရေးနဲ့သူ့ဟာသူရက်တည်နေတယ်ဆိုတော့ message မျိုးလူတို့ကိုပြောတာပေးတာမျိုးတော့တွေ့မိတာသတိထားမိပါလား
ဆိုတော့ဗျာဟိုတက်ချွေပြောလို့တဲ့ကိစ္စမျိုးတွေနဲ့ဥပမာဆိုကြပါဆိုကျွန်တော်တို့ခုတလော AND ပါတီနဲ့တွေ့တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်ဒါကဟိုဘယ်လိုပေါ်မလဲတော်တော်လေးဟိုလုံထုံးလုံကြီးသဘောအရာကိုကျွန်တော်တို့အမြင်မှာပေါ့တော့လေပေါင်းကျော်တယ်လို့ကျွန်တော်မြင်နေကြတက်မတော်ကပါတီတစ်ခုနဲ့တွေ့ပြီးတော့ကျွန်တော်တို့တချို့ဒီတက်လှုပ်ရှားမှုတွေဟိုကျွန်တော်တို့လောက်တာမျိုးတွေ့ရတယ်ဒါကလည်းကျွန်တော်နားလည်လာတော့ဟိုတက်မတော်တို့အကြောင်းကြားမှာပဲဆိုဒီလိုအပိုင်းမျိုးတွေပါကျွန်တော်တို့အရသာအဆိုးရတာဒီလုံချုံကိစ္စတွေဟလာစီမံခန့်ခွဲမှုကိစ္စတွေမှာဟိုတော်တော်လေးတော့ကံအခက်တယ်ထက်တယ်ဆိုတာကဒီအခြေခံဥပဒေလည်းဒီဟာကိုပေးထားရတယ်ပေါ့နော်ဆိုတော့ဟိုသူ့အတူဖြင်းလို့လောက်ခွင့်တော့မရှိဘူးတော်တော်လည်းပဲလိုအပ်ချက်တွေတောင်းလောက်ရတယ်တမန်တော်လည်းအချိန်နဲ့တပြေးညီတယ်အကြောင်းကြားတယ်တို့သူ့ပြောတယ်ဒီညွှန်ကြားချက်တွေခိုင်ပြီးဆိုရဲပုံစံမျိုးတော့လုပ်တယ်တော်တော်လည်းပဲအချို့အပိုင်းတွေမှာသူ့ပြင်လုံချုံရင်းနဲ့ပတ်သက်တဲ့ကိစ္စတွေရခိုင်လိုကိစ္စမျိုးတွေမှာရင်မောင်းတန်းတယ်လို့ပေါ့နော်ဒီသမားရင်မောင်းတန်းတယ်လို့ဖြစ်သွားတဲ့ကိစ္စမျိုးတွေတွေ့ရတဲ့အခါကျတော့အပြင်ပါကလည်းကျွန်တော်တို့ဒါလက်ညှိုးထိုးစရာပြောစရာ ဖြစ်လာတာပေါ့နော်ငါကလည်းဟိုစိတ်ပိုင်းဆိုင်ရာအရာလည်းကျွန်တော်တို့တချို့ဘိုင်းတွေမှာဟိုတဲ့တဲ့မငွေပန်တော့လည်းပဲဟိုဒီကော်ဖီအာနန်ကိစ္စမှာသလိုရှိလို့ရှိလို့ရှင်တဲ့သူ့အမြင်ကသူကလည်းမတူဘူးဆိုတော့သဘောပြတ်ကလည်းပြောကြတာပေါ့နော်နိုင်ငံသားသားကိုစုံကြည့်တာတဲ့ဟလာကျွန်တော်တို့ဒီကွင်းကလူကိုယုံကြည်တာကပို့ပြီးတော့ကောင်းတယ်ပေါ့တိုင်းသားတွေကိုပို့ပြီးတော့တိုင်းသားတွေရဲ့လူသားချက်တွေပို့ပြီးတော့အရေးပေးတယ်ဆိုတာမျိုးလည်းပြောတဲ့ခါကျတော့ဟိုတချို့အပိုင်းတွေမှာကျတော့ကျွန်တော်တို့ကဒီထုတ်ပြောတဲ့မီဒီယာတွေမှာထုတ်ပြောတဲ့အပိုင်းတွေမှာလေ့လာကြည့်မယ်ဆိုလို့ရှိရင်အထူးကသွားနေတဲ့ policy နဲ့တချို့အပိုင်းတွေမှာကဟိုမတူဘူးပြတပည့်ကအတိုက်ခံအတန်လေးနဲ့တော့ဆင်းတဲ့အတန်လို့လေးထွက်လာတဲ့ခါကျတော့ကျွန်တော်တို့အစိုးရတစ်ဖွဲ့မှာ policy တစ်ခုရအောင်မှာသွားနေတဲ့သဘောမျိုးပဲတချို့ issue တွေမှာအသိသဘောမတူဘူးတဲ့အနေနဲ့ကသဘောမကျဘူးဘူးဝင်မကျဘူးခုရဲ့သဘောမျိုးတွေကျနေတာဟာကျွန်တော်တို့ကတော့ကျွန်တော်ပြောသလိုပဲတပင်းထဲမှာနှစ်ဖွဲ့ဖြစ်နေသလိုဖြစ်နေတယ
် production တွေလိုင်းပေါ်ရောက်လာကြလို့တချို့အလှည့်ပေးပြရစီကျွန်တော်အရင်ဆုံးအရှင်စန္ဒာဝရအရှင်စန္ဒာဝရကြားပါလားခင်ဗျာတူတူဆွနွေမိမြန်လို့ရပါတယ်ခင်ဗျာ
ခုနကကိုဒီယာကိုမေးတဲ့နေ့ပတ်ထင်းမှာတခါကြီးပြောတဲ့ဒီတက်ရဲ့သဘောထားကိုတက်မလို့ထပ်ခတ်ဝေးနေကျက်သွားနေတဲ့ဥစ္စာတက်ရဲ့သဘောထားပါတလားလို့မေးတာပေါ့လေ
တင်ပ
ါကျက်ထင်ရင်းနဲ့တက်မလို့တက်မလို့နဲ့ကျက်ထင်ရင်းဆိုတာဒုက္ခတစ်ခုရဲ့ကောင်းတဲ့အတန်းလို့ပဲလို့မြင်တယ်ကျက်ထင်ရှိဖို့စိတ်ကုန်ဖြေခံဥပဒေရတက်မလို့ဒီနိုင်ငံသူနိုင်ငံသားတွေရဲ့အကျိုးရှိခွင့်နဲ့ဆက်ဆက်လိုက်ရမိသူဒုတိယကမှတိုင်တယ်စီရမလို့ဘေးနဲ့သူကလောက်ဆောင်နေဒီလို့ဆိုထားတယ်ဖွဲ့ဆိုထားတယ်အဲ့တော့တမ်းတော့ကအဲ့ချိန်အောင်ဆောင်နေတယ်လို့ဘုန်းကြီးတို့ကမြဲတယ်။ဒီတရှင်ပြည်နေတို့ရှေ့ပြည်နေတို့ကပြည်နေတစ်ခုလုံးကိုလုံခြုံရေးတယ်လို့လုံးနိုင်ပါလေရဲ့နဲ့ဒီကဲမကွက်ကြီးမားတဲ့လက်နက်ကအဖွဲ့အစည်းတွေကိုသူကတိုက်ခိုက်ရှင်းမှုနေပါလေနဲ့ EOS အဖွဲ့ကလေးတစ်ဖွဲ့ကိုဝါရဲ့တကားလုံးနဲ့မရှင်းမှုနေတာကိုဘုန်းကြီးတို့ကတမဲတကအဲ့ချိန်အောင်ဆောင်နေတယ်လို့မြင်တယ်။ဒါကြောင့်ကျတဲ့ဟာသူတကယ်ဘုန်းကြီးအရတအစိုးရနဲ့အရတသူ့ကိုအပုတ်ကြအောင်အရတသူ့ကိုနှံမီပြဲ့အောင်အမီးတန်းကြံဆောင်နေတယ်လို့ပဲခင်ဗျားကမြင်ပါတယ်
ဘယ်လို
တော့ကြည့်ဖို့လိုပါလဲ
နောက်တစ်ခုကျွန်တော်ဖိတ်ခေါ်ချင်ပါတယ် slide ဖွေကုန်တူတူလေးဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့တမတော်နဲ့ဟောအရတအဖွဲ့အစည်းကိုဇေလို့ဖွဲ့စည်းပုံခြေခောင်းပေကအာနာခွေဝေတဲ့နေရာမှာတမတော်ဒီဟောနိုင်ငံသမားဒီအော်ဒီလုံးကြီးအထုထိတ်ဆိုတဲ့ဥစ္စာကအထုထိတ်ဆိုတာအဆောင်ရောင်လောက်ကိုပဲအနာပြေးထားတာဖြစ်တယ်။အဲ့တကယ်တမ်းကြတော့ဤဥပဒေရှိပြီးတော့ခွဲနေဆိုရင်အနာခွဲဝင်နေဆိုရင်အစိုးရဆိုရင်တော့တက်မလို့ကိုအမိတ်ပြင်းနိုင်စွာတော့မရှိပါဘူး။အဲ့တော့အခုမှဆိုရင်ဘာဖြစ်လို့အဲ့ဒီ quarantine တင်တယ်ဆိုရင်အာဒီတက်မလို့ကသူတို့ရွေးချယ်တဲ့ဥစ္စာမဟုတ်ဘဲနဲ့သူတို့ကသူ့ဟာသူကဖြစ်လာတော့ကာထုတ်ရလည်းပဲပြဿနာကြီးမားဆုံးကအခုအဲ့သူကသူပင်စင်စီရဲ့ဥစ္စာပင်စင်မစီလိုပဲနဲ့ဆက်တိုက်ဖြစ်လာတဲ့ခါကျတော့ဒီဥစ္စာကြေတနာကြီးကပုံမှုပြီးတော့မှစီးထွားလာတာဖြစ်တယ်။အဲ့တော့ရည်ရှိမှကြည့်ရင်တော့ပွတ်တိုင်မှုတော့ထပ်ပြီးတော့မှရှိနေမှဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတမတော်ဒီအခြေခံဥပဒေကိုနှိုက်ကဟိုတမရလေးအောက်မှာပဲရှိတယ်လို့ပြောပေမဲ့တကယ်တမ်းကျတော့မရှိချင်ဘူးဆိုမနေချင်ဘူးဆိုရင်အချိန်တိုင်းမှမနေဘဲနဲ့ကလန့်ကလုံနေတဲ့အနေအထားမှရှိနေတဲ့အတွက်အာရှင်းမှလည်းပဲဒီတိုင်းပဲတော့နေအောင်မယ်သူကလည်းနိုင်ငံရေးပါတီရှိတယ်သူပြည်သူရှိတယ်ဒီခါလည်းအဲ့လိုရှိတဲ့ခါကျတော့သူတို့အားပြိုင်နေမှဖြစ်တယ်လို့ကျွန်တော်မြင်နေကြ။
လှည့်ကြပင်နယ်ဆွေးနွေးသူတွေကိုပြန်လှည့်ပေးကြမှာလေအရင်ဆုံးရှင်းနေဦးသိန်းတန်းဦးဖိတ်ခေါ်ကြမှာလေခင်ဗျာခုနကဆွေးနွေးသွားတဲ့ထဲမှာဒီမှာဒီတက်ကိုထောက်ခံတဲ့ပွဲကိစ္စတွေပါတော့ဒီဒါဒီလုံနေတဲ့ပွဲတွေနဲ့ပတ်သက်လို့ဦးသိန်းတန်းဦးရဲ့အမြင်သိကြမှာလေခင်ဗျာ
။ကျွန်တော်ကတော့အကုန်လုံးစကြည့်နေကြဒီထောက်ခံပွဲတွေတော်တော်ပြည့်နေလို့ကျွန်တော်ထင်တယ်လေ။နော်ဟိုဒီကောင်သိနေတယ်ဒီဟာတွေကကျွန်တော်တို့အချင်းချင်းကြားမှာဒီကွေးကြီးပဲလို့ကျွန်တော်ထင်တယ်။ဟိုတကြီးကြီးနဲ့ဟိုဒီခိုင်းကဟိုရှက်နေကြွားဟိုဒါမျိုးတွေဖြစ်လာနိုင်တယ်နေ
။တခါက NLD ပါတီကလုံနေတဲ့တထောက်ခံပွဲတွေကိုပါဆူလိုရလားအားလုံးပြောရဲဆိုတာ
။ကျွန်တော်အားလုံးကိုရက်စီခြင်းနဲ့ဗျ။ကျွန်တော်တဝူးချင်းတဘောပါ။ဘာလို့ဆိုတော့ဒီ NLD ကထောက်ခံရမလို့ပါဘူး။ဒူဒူကြီးကြီးရလုံကတခဲနဲ့ဆန္ဒမင်းနဲ့ထောက်ခံလာကြတာလေ။ထောက်ခံကြဖြစ်ပြီ။အဲ့တော့ကျသာသာကတော့ကျွန်တော်တို့ကလည်းနိုင်ငံတကာကိုပြကြနေတယ်သူရဲ့နိုင်ငံတကာ PDP ရလုံးကအမျိုးသားရေးကိုဆက်ပြီးအစိုးရရဲ့အောက်မှာရှိပါတယ်လို့ကြားကြနေရတယ်သူရဲ့ဗျအဲ့လိုကြားကြနေတာလုံရင်းလုံရင်းနဲ့တစ်ခါကလည်းဟိုဒီဟာတွေကိုဟိုကနန်တိုက်ကနန်တိုက်လာရင်လည်းဟိုဘက်ကအခုဒီဒီပြောတော့ထောက်ခံဖို့လုပ်ကြဒီဘက်ကထောက်ခံဖို့လုပ်ကြဆိုရင်တော့ကြားရင်ကောင်းမှာမဟုတ်ဘူးကျွန်တော်တော့သဘောမတူဘူးဗျကျွန်တော်တို့ရင်းသဘောရ
ဟုတ်ကဲ့ကိုတီဟောဘလိုမြင်လဲခင်ဗျာနှစ်ဖက်အခုထောက်ခံပွဲတွေလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့
ကျွန်တော်ပြောချင်တာလည်းအဲ့ဒါပဲဆရာဦးသိန်းသားတို့ဟိုကဲကျွန်တော်သဘောတူပါတယ်ကျွန်တော်ကဒီပထမဆုံးအဆုံးကကျွန်တော်တို့ဒီနိုင်ငံတကာဖိအားတွေကိုကျွန်တော်တို့ကဒီပြီးတော့တခါလေတုံ့ပြန်မှုအတွက်ကိုကျွန်တော်တို့တိုင်းပြည်မှာအစိုးရနဲ့တသားလေးရှိတယ်ဟလာဒေါက်တာသူကြီးကိုယုံကြည်မှုရှိတယ်အားလုံးကဘာသာပေါင်းစုံရောအားလုံးပေါ့နော်တသားလေးရှိတယ်ဆိုကျွန်တော်တို့ပြသနိုင်တယ်ဆိုလို့ရှိလို့ရှင်တာကျွန်တော်တို့ကလုံလောက်ပါပြီ တော့ဒါပေမဲ့လည်းအခုလိုဆက်ပြီးတော့ထောက်ခံပွဲတွေလုပ်နေတဲ့ကိစ္စကကြတော့တစ်ဖက်မှာနိုင်ငံရေးအရာအားပြန်မှုတွေကိုညာခေါ်တယ်လို့ဘယ်လိုခေါ်မလဲသွားပြီးလက်တို့တယ်လို့ပေါ့နော်သွားဆွတယ်လို့ဖြစ်တယ်လို့ကျွန်တော်ထင်တယ်ဒါကြောင့်လည်းတစ်ဖက်မှာလည်းအဲ့လိုပေါ့ဟိုဟိုတမတော်ကိုထောက်ခံပွဲဆိုတာအမှန်တော့တကယ်တော့လုပ်ဆရာမလို့ကြတမတော်ကထောက်ခံမှုနဲ့ရက်တည်တာမှာမဟုတ်တာဆိုတော့ဟိုနိုင်ငံရေးဆန်တဲ့ဟိုပေါ့နော်ဟိုတိုက်ပွဲတွေကိုကျွန်တော်တို့ဒီလက်စပစ်တယ်လို့ဖြစ်ပြီးတော့မလို့အဖဲနဲ့ကျွန်တော်တို့တိုင်းပြည်မှာဟလာဟိုတခြားအလုပ်တွေများပြီးရှုပ်ထွေးနေရတဲ့ကြားထဲမှာနိုင်ငံရေးတန်ရှင်ပေါ့နိုင်ငံရေးဟိုတစ်ဖက်တစ်ဖက်အားပြန်မှုတန်ပြီးတော့အားယူအားကောင်းလာတာဟာကျွန်တော်တို့တကယ်တတိယမှာတတိယငွေနဲ့တခြားဒီစီပွားရေးပညာရေးလူမှုရေးဤဆောင်ရေးလုပ်ငန်းတွေလုပ်ဖို့တော့ခက်သွားတယ်အနေထားရှိတယ်ဆိုတော့ကျွန်တော်တော့ပြင်ပြောရင်ဟိုရက်သိမ့်ပြီးတော်သိမ့်ပြီးပေါ့နော
်ဟုတ်ကဲ့ခင်ဗျအခုကနှစ်ဖက်ထောက်ခံပွဲတချို့သုံးသက်ကြတာကြတော့ဒါထိတ်တိတ်တော့မဖြစ်သေးဘူးဒါပေမဲ့ proxy war ပေါ့နော်ထက်သင့်ကန်ဖြစ်နေကြတယ်တော်တော်လို့ယူဆကြတာရှိတယ်အဲ့တော့ကျွန်တော်ဒေါက်တာ
ဘောသွားနေပြီကဟုတ်ကဲ့
ဟုတ်ကဲ့ဒေါက်တာခင်စောင်ဝင်းကိုမေးချင်ပါတယ်ခင်ဗျစစ်တပ်ကိုနိုင်ငံကောနိုင်ငံရေးမှာဝင်ကစားနေရဆိုတဲ့အရေးအောင်မျိုးတွေတွေ့ရပါလားခင်ဗျ
ကျွန်တော်တော့အများကိုဖင်ရှားပါတယ်နော်ခုကစစ်သားပြည်ပဲလေနော်တမတော်ရင်းနဲ့ဝင်ထောက်ခံမှုယူပြီးဆွဲကွာကျော်လေးကိုတွေ့နေပါပြီနော်ကျွန်မယ်ဒီတမတော်ဆွဲဖွင့်လာတော့သူကသူ့ရင်းဟာသူကဆွဲနေပါပဲပြည်ရသားဒီလူကထောက်ခံမှုတွေဖြတ်ထားတဲ့ဖွဲ့စီရတော့ကွာကိုယ့်ရဲ့အနေထားကိုပြဖို့လိုတယ်နော်အရာရာမှာဟိုအောင်စင်ကြည့်ပြီးအစီအစဉ်ကိုပြင်းလို့မရဘူးကိုယ့်ကတော့အားရချက်တွေရှိနေတယ်နော်အရာရာမှာဒီတမတော်ကြီးပဲသွားပြီးတော့ကလည်းထိုးပြီးတော့ဟိုအပြစ်ချင်လို့မရဘူးကိုယ့်ကိုကကိုယ့်အင်အားကိုပြဖို့တူတယ်အဲ့ဒါကိုအားနေနေပါတယ်ဆယ်နေတာ
လက်ရှိအစိုးရကစီမံခန့်ခွဲမှုအားနေတယ်ပေါ့နော်။အော်တက်မရော်အနေနဲ့လုံနိုင်စွမ်းနိုင်ဆိုတော့ရှိရဟာမျိုးပြောတာဆွေးနွေးကြတဲ့အခါကျုံဖြစ်လာတဲ့အခါကျတော့အကယ်၍များအခြေအနေတွေကရိုးရိုးရဲဥမာဆိုရင်ရခိုင်လိုအခြေအနေမျိုးပေါ့ပို့ပြီးတော့ဆိုးလာမယ်ဆိုရင်စစ်တပ်ကတဖန်ပြန်ပြီးအာဏာသိမ်းနိုင်တဲ့အလားအလာမျိုးတွေအခြေအနေမျိုးတွေကအရေးအောင်မြင်ရပါလား
။ဒီနေ့ပြောချက်ပေါ့ဗျာဒါပေမဲ့အာဏာသိမ်းဆွေးနွေးတာကအခြေခံ28ခုနဲ့အခြေဥပဒေမှာကိုပါပြီးသားနော်ဒီနေ့ကြောင့်ဆိုလို့ရှိရင်ကျောက်ကအနာဂတ်ချင်မလို့အလိုတွေကိုသင်ရမယ်ဆိုရင်ဒီဆံမို့ရှိနေတယ်လေ
ဟုတ်ကဲ့ခင်ဗျကျွန်တော်ရှင်းနေဦးတင်းတန်းဦးလည်းမေးချင်ပါတယ်ဆရာနာသိမ့်ဖို့ချင်းချောက်မှုတွေရောမြင်နေရပါလား
ကျွန်တော်ဒီနေ့ကတက်မတော်ဘက်ကချင်းချောက်မှုမရှိဘူးခုနကတဲဥက္ကဋ္ဌဝင်ပြောသလိုပဲဘာသိမ့်ပြလို့လဲဗျာအကုန်ရနေတာပဲအတောက်ကြီးဝယ်ပြီးတော့ကျန်လို့ရနိုင်ငံရေးမှာလည်း6ခုပုံမှန်6ခါကိုကြာရ6ခါလို့စာလုံးညာကျွန်တော်တို့အဓိကနဲ့နေဦးတော်ကလည်းဘာဝင်သိရမယ်ဆိုတာဒီပါပြီးသားပဲနော်တက်မတော်ရဲ့သိကအားလို့လွတ်လပ်စွာဆောင်ရွက်ခွင့်ရှိနေတာပဲတို့ရရင်အမျိုးသားဒီမျိုးစီအခွင့်အရေးကိုနိုင်ငံရေးရဟောဟိုရေယူသားသားဘယ်လိုမှမဖြစ်နိုင်ဘူးဆိုတဲ့လူမျိုးတွေကဟောအဲ့ဒါတမတော်အာဏာသိမ်းပြီးခြင်းနဲ့ဒီဘက်ကိုရေယူသေးသေးဖြစ်သွားလို့ဒီအသေးကြီးပြည့်စေခြင်းနဲ့အဲ့ဒီအင်းနဲ့နိုင်ငံရေးအနာကိုဖြတ်တန်းကတက်ဖို့ကြံတဲ့လူတွေကတုံ့နေတာလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆုံးကုသိဟမေးချင်ပါတယ်ခင်ဗျအခုပြောင်းကာလမှာတက်မတော်ရဲ့အခန်းကဏ္ဍပေါ့အခုပြောင်းကာလမှာတက်မတော်ရဲ့အခန်းကဏ္ဍကဘယ်လောက်ထိလိုအပ်ပါလဲ
ဒါကတဖြည်းဖြည်းပေါ့နော်တက်မတော်ကနေပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးအာမခံချက်ရှိလာရင်တော့တို့ရဲ့နိုင်ငံရေးမှာပါဝင်နေတဲ့လွတ်တော်မှာပါဝင်နေတဲ့ကိစ္စတွေကိုဖြေလျှော့သွားပြီးတကယ့်ဒီမိုကရေစီစနစ်ကိုသွားဖို့တကူတင့်ငယ်ဖြစ်စင်နေတဲ့ကျွန်တော်တို့အကောင့်ဘက်ကိုသွားအောင်ပါပေါ့တိုးတော်လည်းပဲစိတ်မထဘူးဟလာဟိုဘယ်လိုကောင်းလဲကျွန်တော်တို့တိုင်းပြည်မှာဒါတို့တို့ဆက်ရှိနေဖို့လိုအပ်သေးတယ်ဟာအခြေအနေတွေကလုံခြုံရေးရသော၎င်းနိုင်ငံရေးရသော၎င်းပြည်ငြိမ်မှုမရှိသေးဘူးဆိုတဲ့အဖြစ်ပြက်တွေကဟလာဟိုခုလိုဆိုစတိုက်ဖြစ်ပေါ်နေတာကတို့ရဲ့ဒီကျွန်တော်တို့ဒီမိုကရေစီအကြောင်းလဲရောတို့ရဲ့ဒီနိုင်ငံရေးမှာရှိနေမှုကိုအာမခံတာဆိုဖြစ်တယ်ဆိုတော့အဲ့ဒါကိုပြည်ပြောင်းလဲပြီးတော့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းကျွန်တော်တို့ဘက်ကအားတော့ရမှာပေါ့နော်။ပုံမှုဆိုလို့ရှိရင်တော့ဒီလိုဂျုံဂျုံရေးတွေမတည်ငြိမ်မှုတွေတက်ပနာတွေအကြောင်းပြပြီးတော့ကျွန်တော်တို့ကတော့ဆွဲနေမှာပဲ
။ဟုတ်ကဲ့ခင်ဗျာ
။ကာလဘလုံးကျွန်တော်တို့တန်းပြီးတိုးတက်မှုရှိမှာပေါ့ပေါ့လား
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချိန်ဆစ်တော့လို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဒေါက်တာခင်စောဝင်းရှင့်နေကြီးဦးသိန်းတန်းဦးကိုတီဟာသွေးတို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒဲလီလိုက်အစီအစဉ်ရနာဝင်ပြီပါ။
ကဒိုင်းရူစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုက်အစီအစဉ်ပါရှင်။တရရှင်တွေရဲ့သဘောထားအမြင်တွေကိုတိဟက်စီဖို့အခုလိုဒါရိုက်လေးလိုက်အစီအစဉ်တွေကိုကျမတို့တင်ဆက်နေပါရရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်2မှာဗဟုအစိုးရရဲ့အုပ်ချုပ်ရေးကဏ္ဍနဲ့ပြည်ထောင်စုဥပဒေတွေကိုအကောင့်ထဲဖော်ရေးနဲ့ပတ်သက်လို့ပြဋ္ဌာန်းထားပါတယ်။အုပ်ချုပ်ရေးကဏ္ဍမှာသမ္မတဒုတိယသမ္မတဝင်ကြီးအဖွဲ့နဲ့တခြားသောအမေရိကန်ပြည်ထောင်စုအစိုးရအစိတ်အပိုင်းများပါဝင်ပါတယ်။ဒီပုံမှန်နှစ်ဟာသမ္မတကိုအနှင်းထားတဲ့အာဏာရက်တွေကဘာတွေဆိုတာကိုရေတွက်ပြထားပြီးသမ္မတကိုအုပ်ချုပ်ရေးကဏ္ဍရဲ့အကြီးအကဲအဖြစ်အသိမှတ်ပြုထားပါတယ်။ဒါအပြင်နိုင်ငံတော်အကြီးအကဲနဲ့အစိုးရအကြီးအကဲအဖြစ်လည်းသတ်မှတ်ပေးထားပါတယ်။သ သမရနဲ့ဒုတိယသမရတို့ကိုအီလက်ထရယ်ကောလိပ်လို့ခေါ်တဲ့ရွေးချယ်တင်မြှောက်ရေးအဖွဲ့ကတဆင့်ဘလို့ရွေးချယ်ရမယ်ဆိုတာကိုဒီပုံမှန်နှစ်မှာရှေ့ဦးစွာဖော်ပြထားပြီးနောက်ခါမှပြင်ဆင်ချက်ဆက်နှစ်နဲ့မွန်းမှန်ပြုပြင်ခဲ့ပါတယ်။ သမရဟာအမေရိကန်ပြည်ထောင်စုလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်လည်းဖြစ်ပါတယ်။သမရဟာအထက်လွှတ်တော်အမတ်၃ပုံ၂ပုံရဲ့အကြံပြုချက်နဲ့သဘောတူညီချက်အရစာချုပ်စာရမ်းများချုပ်ဆိုနိုင်တဲ့အာဏာရှိပါတယ်။ဗဟုအစိုးရကိုစီမံခန့်ခွဲဖို့ကွန်ဂရက်ရဲ့သဘောတူညီချက်အတိုင်းဗဟုအစိုးရရဲ့ယာတုအားလုံးကိုခန့်အပ်ရပါတယ်။ ပြည်ထောင်စုအခြေအနေကိုသမရကကွန်ဂရက်လွှတ်တော်ကိုအစီရင်ခံတင်ပြပြီးနိုင်ငံတော်အတွက်လိုအပ်ပြီးလက်တွေ့ကြတဲ့ထောက်ခံမှုတွေကိုလည်းတင်ပြရပါတယ်။သမရဟာအထူးအခြေအနေများမှာကွန်ဂရက်လွှတ်တော်ကိုခေါ်ယူခြင်းပါခြင်းဆိုင်းငံ့ရွှေ့ဆိုင်းခြင်းတွေကိုပြုလုပ်နိုင်ပါတယ်။ဒီပုံမှန်နေ့ရက်အခမ်းအနားမှာတော့သမရနဲ့ပြည်ထောင်စုဆိုင်ရာတခြားသောအရာရှိကြီးများကိုတာဝန်ကဖယ်ရှားမဲ့ကိစ္စနဲ ချင်းမှုကြီးပြစ်မှုတင်များမှားယွင်းတဲ့ပြုမှုလှုပ်ဆောင်ချက်များအတွက်တရားစွဲဆိုနိုင်ပါတယ်။တမရကိုတရားစွဲမယ်ဆိုရင်တရားစွဲဆိုမယ်ပုံမှာကိုအောက်လွှတ်တော်ကိုယ်စားလှယ်အများစုကရှေ့ဦးစွာအတည်ပြုရမှာဖြစ်ပါတယ်။အဲဒီနောက်အထက်လွှတ်တော်ကဆက်လက်ပြီးတရားရုံးပုံတံဖွဲ့စည်းဆောင်ရွက်ကြရမှာဖြစ်ပါတယ်။ပြစ်မှုထင်ရှားစီရင်ဖို့သုံးပုံနှစ်ပုံကမဲပေးဆုံးဖြတ်ဖို့လိုအပ်ပါတယ်။ဆိုလိုတာကသမရနဲ့အမေရိကန်ပြည်ထောင်စုရဲ့အရာရှိတွေဟာကွန်ဂရက်စ်လွှတ်တော်နဲ့အမေရိကန်လူထုကိုတာဝန်ခံရတယ်ဆိုတာပြသခြင်းပဲဖြစ်ပါတယ်။သမရရဲ့အရေးကြီးဆုံးတာဝန်ကိုတော့သူ့ရဲ့ကျန်းသစ္စာကြိမ်ဆိုတဲ့ထဲမှာဖော်ပြထားပါတယ်။သမရတိုင်းဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုထိမ့်သိမ်းကာကွယ်ခုခံဖို့ကိုယ်စွမ်းညံစွမ်းရှိသမျှဆောင်ရွက်ပါမယ်လို့ကျန်းသစ္စာကြိမ်ဆိုဖို့လိုအပ်ပါတယ်။ဒီနေ့အဖြစ်ဖွဲ့စည်းပုံရေးဆွဲသူလည်းဖြစ်ဒုတိယမြောက်သမ္မတလည်းဖြစ်တဲ့ John Adams ပြောခဲ့တဲ့အတိုင်းလူတို့ရဲ့အစိုးရမဟုတ်ဘဲတရားဥပဒေများရဲ့အစိုးရသာဖြစ်တယ်ဆိုတာကိုအခိုင်အမာပြုထားပါတယ်ဆိုတဲ့စကားနဲ့အညီဖန်တီးထားခြင်းဖြစ်ပါတယ်ရှင
်။ American ဆိုရတဲ့သဘောရအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရရှင်။ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ဒီရောက်မြဲလူဝမဟန်တန်ဂျက်ကွန်မှာမကြသေးခင်ကပဲကားနဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်ပြီးတနက်တိခတ်မှုဖြစ်ပွားခဲ့တာမှာရှစ်ဦးသေဆုံးပြီးဒဒါဆင်နဲ့မနေထိခိုက်ဒဏ်ရာတွေရသွားပါတယ်။ဒီတိုက်ခိုက်မှုကတကောရောတိုက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုပြုလုပ်မဲ့သတင်းအချက်လည်းမရသေးပါဘူး။နောက်ဆုံးရရှိတဲ့သတင်းတွေအရဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရဖြစ်နဲ့ကင်တွယ်ဆောင်ရွက်နေတယ်လို့ FBI ပြည်တော်စုစုံစမ်းရေးဘူရိုကပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲဖို့အတွက်သတင်းအချက်အလက်မှားတွေနဲ့ဗဟန်ပရာဖြစ်အောင်ရုရှားတွေကသူတို့ရဲ့မီဒီယာတွေကိုတုံးခဲ့တယ်လို့အမေရိကန်ဆိုရှယ်မီဒီယာလောကမှာနာမည်ကြီးတဲ့ Twitter, Facebook နဲ့ Google ကုမ္ပဏီတွေရဲ့ရှေ့နေတွေကအမေရိကန်သတ်တော်အမတ်တွေကိုပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်အတိုင်းဓာတ်တွေတုံးခဲ့တယ်ဆိုတာကိုတော့သေချာမပြောပါဘူး။အမေရိကန်နိုင်ငံသားသံမောင်းများစွာတုံးကြတဲ့ Facebook နဲ့ Instagram မှာနိုင်ငံရေးချအသုံးပြုသူတွေကအကောင့်တွေတုံးပြီးနှစ်နှစ်ကာလအတွင်းကြော်ညာတွေထည့်သွင်းခဲ့တယ်လို့ Facebook ရဲ့အကြံပေး Colin Striker အထက်လွှတ်တော်တရားရေးဆိုက်ကော်မတီကျမ်းစာပွဲမှာထွက်ဆိုပါတယ်။သူတို့တင်တဲ့ post တွေနဲ့ကြော်ညာအများပြားလှုံ့ဆော်ရောက်ပြီးဒါလွန်စွာပဲဆော်ကားရောက်တယ်လို့ပြောပါတယ်။ Twitter ကယာယီဥပဒေအကြံပေး Sean Adler ကလည်း2015 September 1ရက်က November 15ရက်အတွင်း Twitter မှာတင်တဲ့အားလုံးကိုသူတို့ကုမ္ပဏီကလေ့လာခဲ့တာဖြစ်ပြီးရွေးကောက်ပွဲဆိုင်ရာအတွက်ရုရှားအကောင့်နဲ့တင်တာကအတော့ကိုနှဲပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံကိုတောအကြံလောက်ခဲ့တဲ့အမေရိကန်နိုင်ငံသားဌာနလူရည်ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားဝန်ကြီးဆိုင်မွန်ဟန်ချော့ဦးဆောင်တဲ့အဆင့်မြင့်ကိုယ်စားလှယ်ဖွဲ့အခုဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်နေပါပြီ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုစောဝင်းလိုက်ပါရှင်။အင်ဂျင်နီယာကတော့ဂျီမီကွတ်ဖြစ်ပါတယ်။ဗုဒ္ဓဘုရားနေ့နဲ့ခင် BOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရွှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.